Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်းကနေ2023ခုနှစ် January 6ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်ဒီညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းပါရှင်။ BN ပေါင်းကင်ဝေးကြပါစီ။ကျွန်မတော့ခင်ဗျထွေးပါ။ဒီကနေ့ထိတ်တဲရောက်သင်းတွေထဲမှာတော့ American Outlook တော့ဥက္ကဋ္ဌရွေးချယ်ဖို့အတွက်မဲခွဲမှုတွေ၃ရက်ဆက်တိုက်မအောင်မြင်လို့ဒီကနေ့ထပ်ပြီးတော့မဲခွဲဖို့ရှိပါတယ်။နောက်နှစ်တကူကာလတရုတ်နိုင်ငံမှာ COVID ကူးစက်မှုနဲ့သေဆုံးမှုတွေတိုးလာနိုင်တဲ့အပေါ်မှာပညာရှင်တွေကသတိပေးနေပါတယ်။2022ခုနှစ်အတွင်းသေဆုံးခဲ့တဲ့ကမ္ဘာပေါ်ကထင်ရှားတဲ့ပုဂ္ဂိုလ်ဆယ်ယောက်ထဲမှာတော့မြန်မာစစ်ကောင်စီအကြီးထောင်ထဲမှာကျူးပေးကွပ်မျက်ခံခဲ့ရတဲ့လွတ်တော်မဟောင်းတယောက်လည်းဖြစ် hip hop အဆိုတော်တူလည်းဖြစ်တဲ့ကိုဖြိုးစရာတော့ပါဝင်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတော့မဆုမွန်နဲ့အတူကျွန်မတင်ပြပေးသွားပါမယ
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတောက်ကြညာအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဝမိုင်းလာရှမ်းမြောက်လက်နက်ကိုင်အဖွဲ့ကိုစလေတီရဲ့ငင်းညာရင်ဆွေးနွေးပွဲမှာအဓိကဘလို့အကြောင်းအရာတွေကိုဆွေးနွေးခဲ့ပါသလဲ
။ဒီတော့ကွဲနဲ့ပတ်သက်ပြီးတော့အခုမြန်ပောင်းလာပေါ့။ဒီနေ့လဲကျွန်တော်တို့ကဘာမှလဲသိချင်နေတာမရှိဘူးတော့အဲ့ဒါပြန်ပြီးလုပ်ရင်လုပ်ရင်တော့ပုံစံအတိုင်းမျိုးလို့ကျွန်တော်တို့ပြန်ပြီးတော့ဆွေးနွေးပါ။
ဒီအကြောင်းမကြခင်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်2022ခုနှစ်တနှစ်ပတ်လုံးမှာကရင်နီတက်တွေနဲ့စစ်တပ်တို့ကြားတိုက်ပွဲပေါင်း340ကျော်ဖြစ်ခဲ့ပြီးတော့အရက်သားထိခိုက်သေဆုံးမှုတွေရှိခဲ့တဲ့အကြောင်းတရုတ်မှာကိုဗစ်ကူးစက်မှုတိုးများလာချိန်မှာမြန်မာပါဝင်အင်ဂျီနိုင်ငံတွေမှာယောဂါကာကွယ်ရေးအစီအစဉ်ဖြစ်ပြီးလားဆိုတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျွန်မစုမုံတင်ဆက်ပေးပါမယ်ရှင
်။အမေရိကန်လွှတ်တော်မှာအောက်လွှတ်တော်ဥက္ကဋ္ဌရွေးချယ်ဖို့မဲခွဲမှုတွေ၃ရက်ဆက်တိုက်မအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့တောက်ကြနေနေကင်ပိုင်းမှာလွှတ်တော်အမတ်တွေနောက်တစ်ချိန်ထပ်မံမဲပေးကြဖို့ရှိပါတယ်။ကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော်အမတ် Kevin McCarthy ကိုအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ဖို့အကြိမ်ကြိမ်အဆိုပြုမဲပေးခဲ့ကြပေမဲ့ Republican Conservative အမြင်ပြင်းထန်တဲ့အမတ်၁၀ယောက်လောက်ကအပြင်းထန်ကန့်ကွက်နေတာကြောင့်လိုအပ်တဲ့အမဲအရေးအတွက်မရပဲဖြစ်နေတာပါ။မကာတီဟာ conservative အယူအဆကိုခိုင်ခိုင်မာမာစွဲကင်သူမဟုတ်ဘူးလို့သူတို့ကပြောပြီးတော့ကန့်ကွက်နေကြတာပါမကာတီဟာကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ်အဖြစ်နဲ့16နှစ်တာဝန်ယူခဲ့တယ်လို့ပြီးခဲ့တဲ့လွှတ်တော်တက်တန်းကာလအကျွင်းမှာလဲ Republican လူနည်းစုခေါင်းဆောင်အဖြစ်တာဝန်ထမ်းခဲ့တဲ့သူပါအသစ်ဖွဲ့စည်းတဲ့လွှတ်တော်မှာသူ့ကိုအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ဖို့မနေ့ကြာသပတေးနေ့အထိ17ချိန်မဲခွဲခဲ့ကြပေမဲ့မအောင်မြင်တာကြောင့်ဒီကနေ့ထပ်ပြီးတော့မဲပေးဖို့အတွက်ဆုံးဖြတ်ထားတာပါအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ရွေးချယ်ဖို့လွှတ်တော်ကိုယ်စားလှယ်435ယောက်ထဲကထောက်ခံမဲ218မဲရဖို့လိုအပ်ပေမဲ့အမတ်200လောက်ရဲ့ထောက်ခံမှုကိုပဲလောလောဆယ်မှာရရှိထားပါတယ်။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအရအောက်လွှတ်တော်ဥက္ကဋ္ဌတာဝန်ဟာသမ္မတနဲ့ဒုသမ္မတပြီးရင်အမြင့်ဆုံးတာဝန်ဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌကိုပါတီတွင်းအမတ်တွေကကန့်ကွက်လို့မတင်မြောက်နိုင်တာကတော့အမေရိကန်သမိုင်းမှာနှစ်ပေါင်း100ကျော်အတွင်းဒါပထမဆုံးဖြစ်ပါတယ်ရှင်။
အမေရိကန်လွှတ်တော်အဆောက်အဦကိုဒေါသနဲ့လူအုပ်ကြီးတိုက်ခိုက်ခဲ့တာနှစ်နှစ်ပြည့်တဲ့ဒီကနေ့မှာပဲသေဆုံးခဲ့တဲ့ရဲရာရှိတွေအတွက်လွှတ်တော်နဲ့အင်ဖြူတော်မှာအောက်မေ့ဂုံပြူပွဲတွေကျင်းပဖို့ရှိနေပါတယ်။ January 6အကြမ်းဖက်မှုလို့အမေရိကန်မှာပြောနေတဲ့နေ့တုန်းကသမ္မတဟောက်ဒေါ်နယ်ထရန့်ပေါ်မှာထောက်ခံတဲ့လူအုပ်ကြီးကလွှတ်တော်အဆောက်အဦတွေကိုအတင်းဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီကနေ့နှစ်ပတ်လည်နေ့မှာတော့လွှတ်တော်အဆောက်အဦရဲ့အရှိတ်အဟတ်လှေကတိတွေမှာပါတီနှစ်ရက်စလုံးကလွှတ်တော်အမတ်တွေစုဝေးပြီးတော့တိုက်ခိုက်မှုအတွင်းမှာအသက်ပေးခဲ့ကြရတဲ့ရဲရာရှိတွေထိခိုက်ဒဏ်ရာရတဲ့ရဲရာရှိတွေကိုအောက်မေ့ဂုံပြူပွဲလုပ်မှာဖြစ်ပါတယ်။အင်ဖြူတော်မှာလည်းနှစ်ပတ်လည်အထိမ်းအမှတ်နဲ့ American Democracy စနစ်ခိုင်မာအောင်စံနမူနာထားတဲ့သူ12ယောက်ကိုသမ္မတဂျိုးဘိုင်ဒန်ကနိုင်ငံသားဂုဏ်သူဆောင်စုချီးမြှင့်မှာဖြစ်ပါတယ်။စုချီးမြှင့်ခံရသူတွေထဲမှာတော့လွှတ်တော်တိုက်ခိုက်ခံရမှုအတွင်းသေဆုံးသွားရတဲ့ရဲရာရှိတွေဂျော်ဂျီယာပြည်နယ်ကရွေးကောက်ပွဲဝင်နှန်းတွေရှိနေတဲ့အပြင်အစိုးရဝင်နှန်းတွေပါဝင်ပါတယ်။ဒီဂုဏ်သူဆောင် Presidential Citizen Matter စုဟာသမ္မတကနေနိုင်ငံသားတွေကိုအမြင့်ဆုံးချီးမြှင့်တဲ့ဆုဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်သမ္မတအဖြစ်တာဝန်ယူခဲ့တဲ့ကာလအတွင်းပထမအဦးဆုံးချီးမြှင့်မဲ့နိုင်ငံသားဂုဏ်သူဆောင်ဆုတွေလည်းဖြစ်ပါတယ်ရှင်။
အမေရိကန်ပြည်အောင်စုရဲကိုမက္ကဆီကိုနိုင်ငံကနေတဆင့်တရားမဝင်ဝင်ရောက်လာတဲ့ကျူဘာ၊ဟေတီနဲ့နီကာရာဂွာသုံးနိုင်ငံကရွှေ့ပြောင်းလာသူတွေကိုချက်ချင်းတည်းပြန်ပို့တာတွေလုပ်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကသတိပေးပါရယ်။မက္ကဆီကိုနယ်စပ်ကတဆင့်တရားမဝင်ဝင်ရောက်လာနေကြတဲ့ဗီနီဇွဲလားနိုင်ငံသားတွေကိုဟန်တာဖို့ကြိုးစားနေတဲ့အချိန်မှာအခုနောက်ထပ်သုံးနိုင်ငံကတရားမဝင်ဝင်ရောက်လာတဲ့သူတွေကိုပါဟန်တာသွားမယ်ဆိုတာကိုကြာတာရင်းတွေကပြောကြားသတိပေးလိုက်တာပါ။ကိုနိုင်ငံအတွင်းဖိနှိပ်မှုတွေကြောင့်ထွက်ပြေးလာရတယ်ဆိုရင်လေအရင်ဆုံးကိုရောက်နေတဲ့မက္ကဆီကိုနိုင်ငံမှာတရားဝင်နီးနဲ့ခိုလုံခွင့်ရှောက်ထားပြီးမှသာအမေရိကန်ပြည်ထောင်စုရဲ့ကိုဝင်ရောက်ခွင့်ပြုမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ
် Today my administration is taking several steps to stiffen enforcement for those who try to come without a legal right to stay
တရားမဝင်နီးနဲ့ဝင်ရောက်လာတဲ့သူတွေကိုတင်းတင်းကြပ်ကြပ်ဟန်တားမဲ့အစီအစဉ်တွေကိုအစိုးရကစာလုံးနေပါပြီခိုလုံခွင့်အမှန်တကယ်လိုအပ်တဲ့သူတွေကိုမြန်မြန်ဆန်ဆန်ကာကွယ်မှုပေးနိုင်အောင်လည်းလုပ်နေပါတယ်ဒါကြောင့်ဖိနှိပ်မှုတွေကနေလွတ်အောင်ထွက်ပြေးလာတာပါလို့ပြောရင်လေအဲ့ဒီလူအတွက်ခိုလုံခွင့်အမြန်ဆုံးရအောင်လုပ်နိုင်တဲ့တရားဝင်နီးလမ်းတွေရှိပါတယ်တရားမဝင်နီးနဲ့ဝင်ရောက်တာကိုတော့လက်ခံမှာမဟုတ်ပါဘူးလို့သမ္မတဂျိုးဘိုင်ဒန်ပြောသွားတာပါကျူဘာ၊ဟေတီ၊နီကာရာဂွာနဲ့ဗီနီဇွဲလားနိုင်ငံတွေကနေရွှေ့ပြောင်းလာပြီးမက္ကဆီကိုနယ်စပ်ကနေတဆင့်အမေရိကန်ပြည်ထောင်စုတွေကိုဝင်ရောက်သူတွေဟာပြီးခဲ့တဲ့နှစ်ပိုင်းအတွင်းမှာတိတိတတ်တာပိုးပြီးတော့များလာတာပါလာမယ့်နှစ်အတွင်းမှာဒီလေးနိုင်ငံကရွှေ့ပြောင်း၃000ကိုတရားဝင်လက်ခံမယ်လို့လည်းအမေရိကန်အစိုးရကပြောထားပေမဲ့လို့တစ်ချိန်တည်းမှာတရားဝင်ဝင်ရောက်မှုတွေကိုတော့ပြင်းပြင်းထန်ထန်နှိမ်နှင်းသွားမယ်အကြောင်းသမ္မတဘိုင်ဒန်ကမနေ့ကသတိပေးလိုက်တာပါရှင်
။လူဟန်စ်နဲ့ဒေါညက်ဒေသတွေကရုရှားလိုလာတဲ့ယူကရိန်းခွဲထွက်ရေးပြည်သူစစ်တပ်ဖွဲ့တွေ2022ခုနှစ်ဒီဇင်ဘာလ30ရက်နေ့မှာရုရှားတပ်တွေနဲ့တရားဝင်ပေါင်းစည်းသွားတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကတွစ်တာမှာရေးသားပါတယ်။လူဟန်စ်နဲ့ဒွန်းညက်ဒေသတွေကယူကရိန်းရဲ့တစိတ်တပိုင်းဖြစ်နေနိုင်ငံတကာကအသိအမှတ်ပြုထားတာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းဆန္ဒခံယူပွဲလုပ်ခဲ့ပြီးတဲ့နောက်မှာတော့ရုရှားကဒီဒေသတွေဟာရုရှားရဲ့မူလပိုင်ဆိုင်တဲ့ဒေသတွေဖြစ်ပြောဆိုခဲ့ပါတယ်။အဲ့ဒီအတောအတွင်းမှာပဲအမေရိကန်ကယူကရိန်းကိုစစ်ရေးအကူအညီသစ်ဖြစ်နေဘတ်လစ်တိုက်ခိုက်ရေးရင်အစည်းအဝေး50ပြေပို့သွားမယ်လို့ကာကွယ်ရေးဌာနတာဝန်ရှိသူတွေက VOE ကိုပြောပါတယ်။တိုက်ခိုက်ရေးရင်နေတဲ့အတူလက်နက်ခဲယမ်းတွေလည်းပေးပို့မဲ့အကြောင်းအစိုးရမှတ်တမ်းတစ်ခုအရသိရပါတယ်။ဂျာမနီကလည်း Patriot ဒုံးကျည်ဘက်ထရီတွေပေးပို့ဖို့စီစဉ်နေကြောင်းအမေရိကန်အင်ဖြူတော်ကပြောပါတယ်ဒီတော့အတွင်းမှာပဲရုရှားခရစ်ယာန်ရဲ့ခရစ်စမတ်ကာလ36နာရီအပြစ်ခတ်ရက်စဲဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြာတာပရင်းတွေကအမိန့်ထုတ်ထားပါတယ်။ရုရှားနဲ့ယူကရိန်းမှာနေထိုင်သူတွေအပါအဝင်ဒီခရီးရနေရဲ့ခရစ်စမတ်ပွဲတော်ကို January 6ရက်နေ့9ရက်နေ့မှာကျင်းပတာပါ။တောက်ကြနေမွန်းတဲချင်းကနေစလို့တိုက်ခိုက်မှုတွေကိုတရက်ခွဲကြရက်ဆိုင်ထားဖို့ရုရှားတပ်ဖွဲ့တွေကိုအမိန့်ပေးထားတယ်လို့ရုရှားကပြောပါတယ်ရှင်။
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြညနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။ပြီးခဲ့တဲ့2022ခုနှစ်အတွင်းကွယ်လွန်ခဲ့တဲ့ကဘာပေါ်ကထင်ရှားတဲ့ပုဂ္ဂိုလ်ဆယ်ယောက်စီးရင်မှာစစ်ကောင်စီကကွပ်မျက်ခဲ့တဲ့လွတ်တော်မတ်ဟောင်းလည်းဖြစ် Hip Hop အဆိုတော်တဦးလည်းဖြစ်တဲ့ကိုဖြိုးစရာတော်ပါဝင်ပါတယ်။ American အခြေစိုက် Councils on Foreign Relations တက်သည့်ပညာရှင်များအဖွဲ့ကထုတ်ပြန်တဲ့စီးရင်မှာဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေ၊ဗြိတိန်ပြည်မကြီးဒုတိယမြောက် Elizabeth ဆိုဗီယက်ပြည်ထောင်စုခေါင်းဆောင်ဟောင်းမီခေးလ်ကိုဗာရှော့ဖ်နောက်တရုတ်သမ္မတဟောင်းဂျန်စီမင်းတို့လည်းပါဝင်ပါတယ် IS အကြမ်းဖက်ခေါင်းဆောင်တို့ဖြစ်တဲ့အဘူအီဘရာဟင်အယ်ဟာရှီမီအယ်ကာရီရှိနဲ့အယ်ခိုင်ဒါခေါင်းဆောင်ဟောင်းအိုင်မန်အယ်ဇာဝါဟီရီတို့လိုအကြမ်းဖက်အဖွဲ့ခေါင်းဆောင်တို့လည်းပါပါတယ်တချို့ကကဘာကြီးမှာအပြောင်းလဲတွေဖြစ်အောင်ကောင်းကျိုးပြုခဲ့တဲ့သူရဲကောင်းတွေဖြစ်တယ်လို့တချို့ကတော့အကြမ်းဖက်မှုတွေနဲ့မကောင်းမှုတွေကြောင့်နာမည်ဆိုးနဲ့ကြော်ကြားတဲ့သူတွေဖြစ်တယ်လို့ Council on Foreign Relations အဖွဲ့ကဖော်ပြပါတယ်ကိုဖြိုးစရာတော်ကိုတော့ကဘာကြီးကိုပို့ကောက်အောင်ကျူးပန်းသူတယောက်အဖြစ်နဲ့ဖော်ပြထားတာပါဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေကိုဥဆောင်လှုပ်ရှားခဲ့တဲ့အတွက်ဖမ်းဆီးခံခဲ့ရပြီးတော့ပြီးခဲ့တဲ့နှစ်ထဲမှာပဲ88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ကိုချင်းမီနောက်နိုင်ငံရေးတက်ကြွသူကိုလှမျိုးအောင်ကိုသူရကိုအောင်သူရစော်တို့နဲ့အတူကျိုးပေးကွက်မြက်ခံခဲ့ရတာဖြစ်ပါရဲ့ရှင်
တရုတ်နိုင်ငံကမြို့ကြီးတွေမှာတော့ COVID-19 ကူးစက်မှုတစ်နေ့တခြားပိုးပြီးတော့များလာနေချိန်မှာမကြခင်ကြားရောက်တော့မဲ့တရုတ်နှစ်တစ်ကူအားလက်ရဲ့အတွင်မှာတန်းနဲ့ချီပြီးတော့ခရီးထွက်ကြဖို့ရှိတဲ့အတွက်ယောဂါတွေပိုပြီးတော့မှကူးစက်ပြန့်နှံ့မှာကိုစိုးရိမ်နေကြပါတယ်။ဘေကျင်းနဲ့ရှန်ဟိုင်းအပါအဝင်တရုတ်နိုင်ငံမြို့ကြီးတွေကဆေးရုံရေးပေါ်ဆောင်တွေမှာ COVID လူနာနဲ့ကရင်တွေမလုံမလောက်ဖြစ်နေတာပါ။ ကျမ်းမာရေးဆန်ရှောက်မှုနည်းတဲ့အားနည်းတဲ့ခြေလက်ဒေသတွေမှာတော့ကူးစက်မှုတွေကပိုဆိုးလာနိုင်ပြီးတော့ဒီဆောင်းရာသီကာလတရုတ်မှာကိုဗစ်ကြောင့်သေဆုံးသူတသန်းနဲ့ထိရှိလာနိုင်တယ်လို့ကျွမ်းကျင်ပညာရှင်တွေကသတိပေးနေပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဘုရားနေ့တုန်းကကိုဗစ်ကြောင့်သေဆုံးသူ2ဦးရှိခဲ့ပြီးတော့ကိုဗစ်စတင်ချိန်ကနေစလို့တရုတ်မှာသေဆုံးသူက9295ဦးရှိတဲ့အကြောင်းတရုတ်အစိုးရကထုတ်ပြန်ထားပေမဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့တာဝန်ရှိသူတချို့ကတော့သေဆုံးသူနောက်အရေးပေါ်ကုသဆောင်မှာရောက်နေတဲ့အရေးအတွက်ကအစိုးရထုတ်ပြန်တဲ့စာရင်းထက်အများကြီးပိုနိုင်တဲ့အကြောင်းပြောပါရယ်ကိုဗစ် -19 ကာကွယ်ထိန်းချုပ်ရေးကန့်သတ်ချက်တွေအပြင်းထန်ဆုံးချမှတ်ခဲ့တဲ့တရုတ်နိုင်ငံမှာ2022ခုနှစ်ဒီဇင်ဘာကနေစပြီးတော့ကန့်သတ်ချက်တွေပြန်လည်ဖြေလျှော့ပြီးတဲ့နောက်မှာတကြောပြန်ကူးစက်မှုတွေပိုတိုးလာတာပါအမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတချို့အပါအဝင်ကမ္ဘာနိုင်ငံတော်တော်များများကတော့တရုတ်ကနေလာမဲ့ခီးသွားတွေမှာကိုဗစ်ကင်းစင်ကြောင့်အထောက်အထားပါမှနိုင်ငံတွေကိုပေးဝင်မှုကန့်သတ်ချက်တွေတာမြင့်ထုတ်ပြန်ထားပါတယ်ဒီဟာနဲ့ပတ်သက်လို့တော့တရုတ်ဆိုရဘက်ကကန့်ကွက်ပါတယ်တရုတ်နိုင်ငံတွင်ကူးစက်မှုတွေကခံမှန်းတွက်ချက်လို့မရတဲ့အချင်းချင်းမဲ့အခြေအနေမဟုတ်တာကြောင့်ဒီလိုကန့်သတ်ချက်တွေကမျှတမှုမရှိပါဘူးလို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကဒီကနေ့ထပ်မံတုံ့ပြန်ထားပါတယ်ရှင
်တရုတ်ဆိုရရဲ့စီးရီးချင်းချောက်မှုတွေနဲ့ရင်ဆိုင်နေရတဲ့ထိုင်ဝမ်မှာသမရချိုင်အင်းဝမ်ဟာဒီကနေ့ထိုင်ဝမ်ချွန်းအလဲပိုင်းချီယာယီမြို့မှာရှိတဲ့ထိုင်ဝမ်ရန်နီယာတက်နယ်လေးတပ်စခန်းတစ်ခုရှိရာကိုတွားရောက်ခဲ့ပြီးတော့တရုတ်နှစ်တကူမတိုင်ခင်မှာတပ်ဖွဲ့ဝင်တွေကိုတွားရောက်အားပေးပါတယ်။ဒေသတွင်းမှာအာဏာရှင်စနစ်ကြီးထွားလာနေတဲ့အချိန်မှာအမျိုးသားလုံခြုံရေးနဲ့အကျိုးစီးပွားကာကွယ်ရေးအတွက်ကြံ့ကြံ့ခံရပ်တည်နိုင်ဖို့ထိုင်ဝမ်ရဲ့စီးရေးအင်အားကိုအခိုင်အမာတိုးချဲ့တိစောက်တွားရလိမ့်မယ်လို့သမရချိုင်အင်းဝမ်ကပြောပါတယ်။သမရချိုင်တွေးဆောင်ခဲ့တဲ့အမှတ်လေးတိုက်ခိုက်ရေးလေတပ်ဟာတရုတ်လေတပ်ကထိုင်ဝမ်ကိုတိုက်ခိုက်လာမယ်ဆိုရင်ချက်ချင်းကြားဖြတ်တုံ့ပြန်တိုက်ခိုက်ဖို့တာဝန်ယူထားရတဲ့တပ်ဖွဲ့ဖြစ်ပါတယ်။ဒီထောက်တွင်းမှာပဲပဲထင်းတဲ့မစ်ဆိုင်းကြုံဖြက်လက်နက်တက်ဆင်ထားတဲ့အမေရိကန်စစ်သင်္ဘောချန်ဟွန်ထိုင်ဝမ်ရေးလက်ကြားကိုမနေ့ကဦးတည်ခုံပေါင်းခဲ့ပါတယ်။ဒါအမေရိကန်စစ်တပ်ရဲ့ပုံမှန်စီးလှုပ်ရှားမှုလို့အမေရိကန်ဘက်ကပြောပေမဲ့လို့တရုတ်နိုင်ငံဘက်ကစိတ်ဆိုးဒေါသထွက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ရန်လိုတဲ့လုပ်ရက်တွေချက်ချင်းရပ်ဖို့တင်းမာမှုတွေတိုးစီပြီးတော့ထိုင်ဝမ်ရေးလက်ကြားတည်ငြိမ်ရေးကိုထိခိုက်နိုင်တဲ့ကိစ္စတွေကိုမလုပ်ဖို့ဝါရှင်တန်မြို့တော်တရုတ်တန်ရုံပြောခွင့်ရကတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာတော့အမေရိကန်ပြည်ထောင်စုရဲ့အနောက်ချမ်းကကယ်လီဖိုးနီးယားပြည်နယ်မှာတိတ်သည်စခြင်းငွေလေတုကြီးလှိုင်းကြီးကနေပြီးတော့အင်အားပြည့်တဲ့ဆိုင်ကလုံးမုန်တိုင်းအတွင်ပြောင်းလဲတိုက်ခိုက်ခဲ့တာကြောင့်လူနှစ်ဦးထပ်မံတက်ဆုံးခဲ့ပါတယ်။တေဆုံးသူတဦးကတော့ကလေးငယ်တယောက်ဖြစ်ပါတယ်။သူ့ရဲ့အိမ်မော်ကိုတစ်ပင်ကြီးကလဲကျလို့အသက်ဆုံးခဲ့ရတာဖြစ်ပါတယ်။ဟော်ဝိုင်ကျွန်းနားမှာအစားပြုခဲ့တဲ့ Piper Express လို့နာမည်ပေးထားတဲ့မုန်တိုင်းကတော့ဆိုင်ကလုံးအင်အားပြည့်အဆင့်ကိုပြောင်းသွားပြီးတော့အနောက်ဘက်ခြမ်းကိုဝင်ရောက်တိုက်ခိုက်တဲ့အချိန်မှာမိုးသည်းထန်စွာရွာသွန်းပြီးတော့လေပြင်းတွေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ San Francisco ရဲ့မြို့တဝိုက်မှာတော့လေတိုက်နှုန်းကတနာရီကို160ကီလိုမီတာကျော်ရှိခဲ့ပါတယ်။ဆန်ဖရန်စစ္စကိုနိုင်ငံကလေစိတ်မှာလဲလေရင်ခီးစဉ်ပေါင်း80ကျော်ကိုဖျက်သိမ်းခဲ့ရပါတယ်။စန်တာခရုစ်ကန်ယိုရန်ဒေသမှာတော့ရေလိုင်းအမြင့်က24ပေကျော်အထိမြင့်တက်ခဲ့တာကြောင့်ကပီတိုလာမြို့ကလူနေအိမ်တွေပြင်တမိုင်းဝင်တစ်သားစိတ်ခံထားတဲ့ဘော်ဒရာတစ်စိတ်တစ်ပိုင်းနဲ့ပျက်စီးသွားခဲ့ပါတယ်။ဘုံဆိုင်ကလုံးလို့တင်စားပြောနေကြတဲ့ဒီမုန်တိုင်းကြောင့်ကယ်လီဖိုးနီးယားကမ်းခြေတစ်ချောင်းမှာတော့ရေတွေရှန်တက်ခဲ့ပါတယ်ရှင်
။2022ဒီဇင်ဘာလကကွယ်လွန်သွားတဲ့ဘရာဇီးနိုင်ငံကဘောလုံးကျော်ကမ္ဘာကျော်ဘောလုံးအကျော်မော်ပီလီကိုဂုဏ်ပြုပြီးတော့ရီယိုဒီဂျနေရိုမြို့မာရာကာနာအားကစားရုံရှိကလမ်းကိုကင်းပီလီအဗန်ယူလို့နာမည်ပေးလိုက်ပါတယ်။ရီယိုဒီဂျနေရိုမြို့တော်ဝင်အက်ဒဝါဒိုပိုက်စ်ကမြို့ကန်တွေရဲ့သဘောထားကို Twitter လူမှုကွန်ရက်မှာစစ်တမ်းကောက်ယူပြီးတော့ကင်းပီလီအဗန်ယူဆိုတဲ့လမ်းနာမည်ကိုရွေးချယ်လိုက်ကြပါလမ်းဆိုင်ပုတ်အစ်တင်လိုက်ပြီးတဲ့နောက်ဘောလုံးဝါသနာရှင်တွေခီးသွွားတွေပီလီကိုချစ်တဲ့သူတွေဆိုင်ပုတ်ရှိမှာအမှတ်တရတက်ပုံလိုက်ရကြပါတယ်။ပီလီဟာဘရာဇီးဘောလုံးသင်းအတွက်ကမ္ဘာဖလား3ချိန်ရအောင်ကစားပေးခဲ့တဲ့သူဖြစ်ပါတယ်ရှင်။
ဇန်နဝါရီလ6ရက်တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါလေရှင်။အခုဆက်ပြီးတော့ဒီနောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ငြိမ်းချမ်းရေးဆွေးနွေးပွဲအကြောင်းသတင်းကိုတင်ပြပေးကြပါမယ်။စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဝမိုင်းလာနဲ့ရှမ်းမြောက်လက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဒုတိယနေ့ဆွေးနွေးရမှာတော့ရွေးကောက်ပွဲကျင်းပနိုင်ရေးကိစ္စတွေကိုထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့ဝနဲ့မိုင်းလာဒေသမှာတော့ရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်ဘူးလို့ဆွေးနွေးပွဲပါဝင်တက်ရောက်သူတဦးကပြောပါတယ်။နောက်ဖွဲ့စည်းပုံအခြေခံဥပဒေကိစ္စရက်တွေကိုမနေ့ဖြန်မှာတော့အဓိကထားဆွေးနွေးကြဖို့ရှိနေပါတယ်။ရန်ကုန်ကပေးပို့ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲသတင်းကိုတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဝါပီသွေးစည်းညီညွတ်ရေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ခေါ်မိုင်းလာနဲ့ချမ်းပြည်တိုးတက်ရေးပါတီ SSPP ကိုယ်စားလှယ်အဖွဲ့တွေဟာဒီလ9ရက်နေ့ကနေစတင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ ဒီကနေ့ဆွေးနွေးရမှာလာမယ့်ဩဂတ်လမှာကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးတာတွေရှိခဲ့တယ်လို့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကဗိုလ်မှူးကြီးဆိုင်းစုက VOA ကိုပြောပါတယ
်။ဒီလိုဆိုတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အခုမြန်ပောင်းလာပေါ့။ဒီနေ့လည်းကျွန်တော်တို့ကဘာမှလည်းသိကြည့်နေတော့မရှိဘူးလို့တော့အဲ့ဒါသူတို့လုပ်ရင်လုပ်ပြီးတော့ဖော်ပြအပိုင်းတွေကျွန်တော်ဝင်ပြီးတော့ခြေလေတာမျိုးသိစုတာမျိုးတက်လိုက်တာမျိုးကျွန်တော်လည်းမလုပ်ခဲ့ဘူး။ဘောဘာတို့ရှိရတော့မှာတော့ရှိတာကိုဒီမဲ့လည်းကြောင်းရပြီးဒီကဖြစ်ဖြစ်လည်းဟာလို့ရှိပါဘူးလို့တော့အဲ့လိုမျိုးပဲ။အမိလည်းသူ့လိုလည်းမျိုးရှိတာပေါ့ဗျ။အဲ့ဒါကြီးများလည်းကြောင်းရကကောင်းတယ်မကောင်းဘူးလောက်တာမလုံးနိုင်ကြတာမျိုးလည်းကြောင်းရကမရှိဘူးမပြောသေးဘူးပေါ့။ဒါကြောင်းရတော့ရွေးလဲဆက်လို့ဆက်နေတာလည်းမျိုးလည်းရှိနေတဲ့ပိုင်းတော့ရှိတာပေါ့
။ UWSP 1နဲ့ NDA မိုင်းလာထိန်းချုပ်နယ်မြေတွေမှာတော့ရွေးကောက်ပွဲလုပ်နိုင်မဲ့အခြေအနေမရှိသေးကြောင်းလဲဘုံမူကြီးဆိုင်းစုကဆက်ပြောပါတယ်။
ဘလောက်ခင်မာတို့မှာဒီမျိုးပွဲလုံးလိုက်လို့အချင်းကြီးမရှိသေးဘူး။ဒါတော့လေဒီလေများလေဟိုဝင်းဝမ်ခံကြရတဲ့ဒီဒေးကြီးနဲ့ဆက်မှာတော့တောင်းကြတဲ့မှာရှိနေတဲ့ဟာဆက်တော့ဒီမတ်တုံကြီးနဲ့လည်းမရှိသေးဘူးလေ။ဘာဒီတို့နဲ့ဒီကားလည်းမလဲသူချွေးရန်တရားတွေစူရမှာမရှိဘူး။တို့ကကိုပိုင်တက်တန်းခွင့်စီစားပြီးသားလို့ဒီနေ့လည်းကောင်းဆုံးတော်တော်မတူဘူးကြောင်းလေ။တို့တော့လည်းမျိုးပွဲလုံးလိုက်လို့ဒီအချင်းကြီးမရှိသေးဘူးခဲ့။
UWSP 1နဲ့ NDA မိုင်းလာထိန်းချုပ်နယ်မြေတွေမှာ2008ဖွဲ့စည်းပုံအရကျင်းပခဲ့တဲ့ရွေးကောက်ပွဲ3ချိန်နဲ့ကြားဖြတ်ရွေးကောက်ပွဲတွေတစ်ချိန်မှကျင်းပနိုင်တာမရှိသေးပါဘူး။ဒီကနေ့ဆွေးနွေးပွဲမှာပညာရေးကျန်းမာရေးလမ်းမဆက်သွယ်ရေးစတဲ့ဖွံ့ဖြိုးရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ကြကြောင်းဗိုလ်မှူးကြီးဆိုင်းစုကပြောပါတယ်။ဒီလ9ရက်နေ့မှာဆွေးနွေးပွဲကိုဆက်လက်ကျင်းပဖို့လည်းရှိနေပါတယ်။ဆွေးနွေးပွဲစတင်တဲ့နေ့ကတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဝမိုင်းလာရှမ်းမြောက်3ပါတီတို့ဟာဆွေးနွေးမဲ့အကြောင်းအရာတွေညှိနှိုင်းခဲ့သလိုအရင်ဒုတိယကြိမ်ဆွေးနွေးပွဲတုန်းကဆက်လက်ဆွေးနွေးဖို့ကြံရှိတဲ့အကြောင်းအရာတွေဆက်လက်ညှိနှိုင်းဆွေးနွေးခဲ့ကြောင်းနဲ့2008ဖွဲ့စည်းပုံမှာပြင်ဆင်တဲ့ပုံမှန်တွေကိုဆွေးနွေးခဲ့ကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဖွဲ့နဲ့တတိယအကြိမ်ဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA လာဟုဒီမိုကရက်တစ်စီယုံ LDU တို့တက်ရောက်ခဲ့ပြီးတော့အရင်ဆွေးနွေးပွဲတွေမှာတက်ရောက်ခဲ့တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS နဲ့မွန်ပြည်သက်ပါတီ NMFP တို့ကတော့တက်ရောက်တာမရှိခဲ့ပါဘူးခင်ဗျာ
စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ဝမိုင်းလာရှမ်းမြောက်လက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဆွေးနွေးကြတဲ့အကြောင်းသတင်းကိုကိုရန်နိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်နီတပ်တွေနဲ့စစ်တပ်တို့ကြားပြီးခဲ့တဲ့နှစ်မှာတိုက်ပွဲ300ကျော်ဖြစ်ပွားခဲ့တဲ့အကြောင်း KNDF ကထုတ်ပြန်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။2022ခုနှစ်တနှစ်တာကာလအတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်နီတော်လှန်ရေးပူးပေါင်းတပ်တို့ကြားမှာတိုက်ပွဲပေါင်း342ပွဲကျင်းပဟိုစားဖြစ်ပွားခဲ့ပြီးတော့နှစ်ဖက်အထိခိုက်တွေလည်းရှိခဲ့တယ်လို့ KNDF ကထုတ်ပြန်ပါတယ်။လက်နက်ကြီးနဲ့လေကြောင်းအလွန်ကျွံတိုက်ခိုက်မှုတွေကြောင့်အရက်သားထိခိုက်မှုတွေတေဆုံးမှုတွေရှိခဲ့ပြီးတော့အရက်သားတွေအတွက်အလုံးကြုံမှုတွေကင်းမဲ့လာစေတယ်လို့ KMDF တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းပေးပို့ချက်ကိုတော့မန်းမြတစင်အောင်ကတင်ဆက်ပေးထားပါဗျ။
ကရင်နီမျိုးသားများကာကွယ်ရေးတပ် KNDF ကရင်နီတပ်မတော် KA အပါအဝင်တခြားပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာတနှစ်တာအတွင်းတိုက်ပွဲပေါင်း342ကြိမ်ဖြစ်ပွားခဲ့တဲ့အကြောင်းနဲ့စစ်ကောင်စီဘက်ကလက်နက်ကြီးအလွန်ကျွံအသုံးပြုပစ်ခတ်တဲ့အပြင်လေကြောင်းတိုက်ခိုက်မှုပေါင်းအကျဉ်းရေ150ကျော်ထက်မနည်းပြုလုပ်ခဲ့တယ်လို့ KNDF ကဒီကနေ့ထုတ်ပြန်ပါတယ်ဒီတိုက်ပွဲတွေအတွင်းမှာ KNDF တပ်ဖွဲ့ဘက်က65ဦးသေဆုံးခဲ့ပြီးတော့စစ်ကောင်စီဘက်ကတော့969ဦးသေဆုံး93ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းထုတ်ပြန်ပါတယ်။စစ်သုံးပန်း12ဦးဖမ်းဆီးရမိပြီးလက်နက်ငယ်33လက်လက်နက်ကြီး9လက်နဲ့ခဲယံအမြောက်အများကိုလည်းသိမ်းဆီးရတဲ့အကြောင်းနဲ့တပ်မ66အပါအဝင်နေမြကန်တပ်ရင်းကစစ်ကောင်စီတပ်သား9ဦးဟာ CDM ပြုလုပ်ခဲ့တယ်လို့ KNDF ရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်။တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကဥတီယာမရှိလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်ခဲ့တာကြောင့်အရက်သားပြည်သူ73ဦးသေဆုံးပြီး64ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောထားပါတယ်။နေအဆောက်ဦး68လုံးအပါအဝင်ဘာသာရေးအဆောက်ဦး4လုံးဇေဒီတစုထိခိုက်ပျက်စီးခဲ့တယ်လို့လည်းပြောပါတယ်။ဒီပြောကြားချက်တွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုမေးမြန်းမှု VOE ကဆက်သွယ်လို့မရပါဘူး။KNDF ဗဟိုပြန်ကြားရေးတာဝန်ခံတဦးကတော့စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံအရက်သားတွေဖို့မလုံမချုံအခြေအနေတွေကြုံခဲ့ရတယ်လို့ပြောပါတယ်
ဒီဖြစ်ပေါ့နော်ဒီစစ်ကောင်စီကဒါအာလက်လက်ကြီးတွေနဲ့တောက်လျှောက်ပေါ့နော်တော်တော်အဆမဆန်ဖြစ်တာပေါ့နော်ဆိုတော့အဲ့လိုခါမျိုးမှာကျွန်တော်တို့ဒီဒီအနေနဲ့ကတော့ဒါဝါပေါ့နော်ဆစ်ချောင်းစခန်းမှာနေတာဒီဖြစ်မလုံချုံတော့ဘူးပေါ့နော်အဓိကတော့ကျွန်တော်တို့ဒီဆစ်ကောင်စီရဲ့ဒီလေချောင်းတိုက်ခတ်မှုတွေလက်လက်ကြီးတခတ်မှုတွေကြောင့်တော့မြန်မာပြည်ကလေးကိုဒီဒီတွေအတွက်ကောနေထိုင်ဖို့တော်လေးကိုဆိုရင်ရတဲ့အနေထားမျိုးဖြစ်တယ
်လွိုက်ကော်မြို့နယ်ကုန်းတာရွာကန်တူကတော့လက်လက်ကြီးပြစ်ခတ်မှုကြောင့်အမြဲတမ်းထိတ်လန့်နေရတဲ့အကြောင်းအခုလိုပြောပါတယ
်ဒီမှာဦးတရားမရှိသူကြားချင်တဲ့နေရာကြားရဲဆိုတော့ကျွန်တော်တို့လည်းဒီတတိနေထားရရှိရတော့ဗောနော်အရင်ကလည်းကျွန်တော်တို့ရွာဆိုလည်းလက်နေကြီးခဏခဏကြောက်ကူရဲ့အချိန်မှလည်းပါတယ်လေဆိုတော့ဟိုကြိုတင်ပြင်ဆင်ထားတဲ့အနေနဲ့လက်နေကြီးအတန်ကြာယူဆိုတော့လည်းဟိုစိတ်ပိုင်းဆိုင်လုံးချုံမှုတော့မရှိဘူးဗောနော်အဲ့လိုဖြစ်နေတယ်ဗောဗျာဟုတ
်အခုလာမယ့်နှစ်အတွင်းမှာပို့ပြီးတော့ထိရောက်တဲ့စစ်စင်ရေးဖော်ဆောင်မယ်လို့လေ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကပြောပါတယ
်ဒီချက်ပို့ကောင်းတဲ့ကြားဟိုဗောနော်ဒီစစ်စင်ရေးပဲဟိုထိရောက်တဲ့စစ်စင်ရေးတွေတော့ကျွန်တော်တို့ဆက်ပြီးတော့စစ်ကောင်စီတိုက်ခိုက်တာတွေလွတ်တော်မှာဖြစ်ပါတယ်ကျွန်တော်ဒီလုံးနိုင်ဖို့ဆိုလို့ရှိရင်ဒါဟောပေါ့နော်ဒီဒီရဲ့ပူပေါင်းမှုထောက်ခံမှုအပြင်မှုတွေကလည်းဆက်လက်တို့အနေနဲ့ပြေးတာပေါ့နော်နောက်တစ်ခုကကျတော့ကျွန်တော်တို့တော်လိုင်းရေးမှာဥဆောင်ပါဝင်နေတဲ့ဟို NUG လို့အစိုးရကနေပြီးတော့ဒါအဓိကကျတဲ့စစ်မျက်နှာတွေကိုဖွင့်နိုင်ပါမှကျွန်တော်တို့ပို့ပြီးတော့အေရီးယားအတာပြေးရတဲ့မျိုးတွေဖြစ်နိုင်မှာဖြစ်ပါတယ
်ရွေးဦးတော်လှန်ရေးနဲ့အတူပေါ်လာတဲ့ KNDF ကရင်နီအမျိုးသားများကာကွယ်ရေးတပ်ဟာကယားပြည်နယ်ဒေသခေါ်ကရင်နီပြည်ကိုအခြေခံပြီးလူငယ်တွေနဲ့အဓိကထားဖွဲ့စည်းထားပါတယ်ဆီယနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုမြန်မာစစ်တပ်ကအကြမ်းဖက်နှိမ်နင်းခဲ့တဲ့နောက်ကယားပြည်နယ်တဝန်းနဲ့တခြားမြန်မာပြည်ဒေသအသီးသီးကတက်ကြွသူလူငယ်တွေနဲ့စုပြီးတော့ဖွဲ့စည်းခဲ့တာပါပြည်ကရေနှစ်အတွင်း KNDF နဲ့အတူ KA ကရင်နီတပ်ဖွဲ့တို့ပူးပေါင်းပြီးမြန်မာစစ်ကောင်စီတပ်တွေနဲ့ကယားပြည်နယ်ဒေသတော်တော်များများမှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ခဲ့တာကြောင့်ဒေသခံတောင်ကနန်းလဲစစ်ပြေးဒုက္ခတွေဖြစ်ခဲ့ရပါတယ်ရှင်
။ကရင်နီဘက်ကစစ်ရေးအခြေအနေကိုမမတဲ့စင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်နိုင်ငံဘက်မှာကိုဗစ်ကူးစက်မှုတွေတိုးများလာချိန်မှာမြန်မာပါဝင်အိမ်နီးချင်းနိုင်ငံတွေမှာယောဂါကာကွယ်နိုင်မှုအဆင့်အင့်ဖြစ်နေပြီလားဆိုတာကိုကြည့်ကြရအောင်ပါ။တရုတ်မြန်မာနယ်စပ်ခိတ်ကိုအခုလာမယ့် January 6ရက်နေ့မှာပြန်ပြီးတော့ဖွင့်ပေးမယ်လို့ကြေညာထားတဲ့တရုတ်နိုင်ငံကသူ့နိုင်ငံကိုလာမယ့်နိုင်ငံခြားသားတွေအတွက်ကိုဗစ်ကန့်သတ်ချက်တွေကိုဖြေလျှော့ပေးလိုက်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံတွေမှာကိုဗစ် -19 ကူးစက်မှုတွေကပိုပြီးတော့မှတိုးများလာနေတဲ့သတင်းတွေကြောင့်မြန်မာပါဝင်အိမ်နီးချင်းနိုင်ငံတွေမှာယောဂါကာကွယ်နိုင်မှုအဆင့်အင့်ဖြစ်နေပြီလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်နေပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုသားညူဦးတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံအပါဝင်တရုတ်ယူနန်ပြည်နယ်နဲ့ထိစပ်နေတဲ့နိုင်ငံတွေရဲ့နေဆက်ဂိတ်တွေကိုဇန်နဝါရီလ10ရက်နေ့မှာပြန်ဖွင့်ပေးမယ်လို့ယူနန်ပြည်နယ်နောက်တရုတ်နိုင်ငံကြီးဌာနသူတို့ကြေညာချက်အသီးထုတ်ပြန်ထားပါတယ်။၃နှစ်လောက်ရပ်တန့်နေတဲ့နေဆက်ကုန်သွယ်ရေးကိုပြန်ဆနိုင်ဖို့ကုန်သွယ်ရေးကညှို့လင့်နေကြပြီမယ်။တစ်ဖက်မှာလည်းတရုတ်နိုင်ငံရဲ့ဆိုးဝါးတဲ့ကိုဗစ်ကူးစက်မှုတွေကြောင့်နေဆက်ဂိတ်တွေဘလို့ဖြစ်လာမလဲဆိုပြီးတော့ကုန်သွယ်ရေးမှန်းရခက်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နေဆက်ကုန်သွယ်ရေးကမြန်မာတာဝန်ရှိသူတွေကတော့မြန်မာဘက်ကဖွင့်မယ်မဖွင့်ဘူးဆိုတာကိုဒီနေ့အထိအကြောင်းမပြန်သေးပါဘူး။ဒီချင်းတွေကိုစောင့်ကြည့်နေတဲ့အကြောင်းမူဆယ်တတိဝလံကုန်စီတိုင်းဒုတိယဥက္ကဋ္ဌဆိုင်းခင်မောင်က view ကိုပြောပါရယ
်ဒီဥက္ကဋ္ဌကတော့သိတာပဲသူကတော့ဖွင့်နေလို့ပြောဒါပေမဲ့ခိတ်ကောင်းတဲ့နိုင်ငံနဲ့ခိတ်ကောက်သူကလည်းနိုင်ငံလုံးနဲ့ဆက်ဆိုင်တာတစ်ဖက်တော့ဖွင့်နေလည်းမရဘူးဟာဒါပေမဲ့ဆီယန်နေပြီးစောင့်ကြည့်ရအရေးဒါဆိုတာနဲ့တူတူဆက်တာဖြစ်တဲ့ယောဂအနေနဲ့အားပြင်းနေသေးတယ်ဒီဘက်ကတော့အားပြောက်သွားပြီဒါပေမဲ့အချိန်ကာလတချို့အားလုံးကိုပြူစားသွားမှာဒီကတော့အလုံးပွင့်သွားပြီဆိုတော့အလုံးစင်ပြေသွား
မယ်မြန်မာနိုင်ငံနဲ့ထိစပ်နေတဲ့ယူနန်ပြည်နယ်ရွှေလီမြို့မှာလည်းတမျိုးလုံးကြီးပါကိုဗစ်ရောဂါကူးစက်နေတယ်ဆိုပြီးတော့မူဆယ်မြို့ကကုန်သွယ်တွေကပြောကြပါရယ်ဒီနှုန်းအတိုင်းကူးစက်နေတယ်ဆိုရင်တော့ကုန်သွယ်ရေးဂိတ်ကိုပြန်ဖွင့်တာထက်မဖွင့်တာကပိုပြီးတော့ကောင်းတဲ့အကြောင်းကုန်သွယ်တွေကပြောပါရယ်တရုတ်နိုင်ငံဘက်ကမြန်မာတာဝန်ရှိသူတွေရဲ့သဘောထားကိုမေးမြန်းထားပေမဲ့မြန်မာဘက်ကတော့ဗဟိုအစင်းရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်ဖို့တရုတ်ဘက်ကိုအကြောင်းပြန်ထားပါရယ်မူဆယ်ကုန်သွယ်အသင်းရဲ့တာဝန်ရှိသူတူကခုလိုပြောပြပါရယ်
ကျေလေကျွန်တော်ကလာခွင့်ပေးလို့ဆိုတာတော့လေစားအလားလိုက်ဆက်နေမှာပြီးပါဘူးဆိုတော့အကြောင်းပြန်လာတယ်ဒါကြောင့်ခုမင်းမှရှိတယ်အမေကတာရုံးနဲ့ဆက်ကြွေပြီးတော့ပဲဖုတ်ဖို့ကိစ္စဆောင်ရွက်ပါတယ်အဲ့တော့အထက်ကကျွန်တော်တို့ကတမကိစ္စနဲ့ဆောင်ရွက်ပြီးလို့ရှိရင်ကျွန်တော်တို့ဘုံဆိုရနေပြီးတော့ဒါဖွင့်တယ်မဖွင့်ဘူးဆိုတော့အကြောင်းကျွန်တော်တို့တားနေမှာပေါ့ဒီကျွန်တော်တို့အားဖွင့်တယ်လို့ဒီလိုမှဆန္ဒပြတဲ့လူတွေကခေတီကလည်းကိုယ့်ကိုယ်ဆောက်ပေးတဲ့လူတွေအများကြီးရှင်ဝါရီကလည်းဆောက်လို့ရတယ်ကတ်ဆိုင်တာကတ်ဆိုင်တော့ကတ်ဆိုင်တာကတော့ငါပြောရတော့6ရက်ကိုဖွင့်တယ်
ပြည်ဝင်ခီးစဉ်တွေအတွက်ကိုဗစ်ကန့်သတ်ချက်တွေကိုလည်းတရုတ်နိုင်ငံကဖြေလျှော့လိုက်ပါတယ်။58နှစ်အတွင်းကိုဗစ်စစ်ဆေးထားတဲ့အထောက်အထားတစ်ခုပဲစစ်ဆေးတော့မှာဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်နှစ်သက်ကူးနီးလာတဲ့အချိန်မှာတရုတ်နိုင်ငံအဝမ်းမှာကိုဗစ်ရောဂါပိုကူးစက်မှုတွေတိုက်ဆုံးမှုတွေကများပြားလာနေပါတယ်။ တူနေဇာကိတွေဖွင့်လာတဲ့အတူပဲယောဂကူးစက်မှုတွေအတွက်မြန်မာနိုင်ငံဘက်မှာလည်းစိုးရိမ်မှုတွေကရှိနေတာပါ။ကျန်းမာရေးပညာရှင်တူကတော့မြန်မာနိုင်ငံအတွက်ရခိုင်ကိုဗစ်တတိယလှိုင်းလောက်စိုးရိမ်စရာမရှိပေမဲ့အခြေခံယောဂကာကွယ်ရေးစည်းကမ်းတွေကိုတော့ဆက်ပြီးတော့လိုက်နာသင့်တယ်လို့သူကပြောပါတယ်။အဲ
့ဒီမှာတော့ငူးဆွေးပြီးတော့အဲ့လိုငူးဆွေးတက်တက်ကြီးခုပတ်တာပါလာတဲ့မှာတော့ဒီကတာရှိတာတော့ငူးဆွေးပြီးတော့ပေါ်ဆက်တော့ပေါ်လာဦးမယ်ပေါ့နော်။ဆက်တော့ပေါ်လာလို့ကျင်တော့လေကိုယ်ကတော့ဦးရင်းပြပြီးမှမှတော့ပြောနိုင်ရမှာဆိုလို့ရှိရင်တော့လူလူလိုမျိုးပဲပြင်ခဲ့လို့လို့ရှိနေဘူး။ကာဗယ်ဇေးကလည်းတော်တော်များများလည်းကာဗယ်ဇေးကြီးကလည်းချိုးထားကြတယ်ပေါ့နော်။ကိုယ်ခံအားတွေပါလေအကုန်လုံးဆက်ပြီးသားကြတယ်လေ။ဒီတိုင်းဟိုတောင်းဝီလောက်တော့လောက်တော့ဒီကိုယ်ကလည်းပြန်ရှိတော့လို့ဆိုတော့ပြင်နေတယ
်။မြန်မာလာအိုကမ္ဘောဒီးယားဟောင်ကောင်နီပေါ်စတဲ့နိုင်ငံတွေနဲ့နေဆက်ဖြစ်လျှော့မှုတွေကိုတရုတ်နိုင်ငံဘက်ကစတင်လှုပ်ဆောင်ပေးမယ်။နီပေါ်နဲ့ကမ္ဘောဒီးယားနိုင်ငံတွေကတော့တရုတ်ဘက်ကကူးစက်မှုတွေကိုစိုးရိမ်နေကြောင်းထုတ်ဖော်ပြောထားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ကတော့ကိုဗစ်စီးကမ်းတွေကိုခြားနိုင်ငံရဲ့ပုံစံအတိုင်းထပ်တူကြလိုက်လုပ်မှာမဟုတ်ဘူးလို့ပြောပါတယ်။သူ့အနေနဲ့တရုတ်ပြည်မှကြီးကပိုပြီးတော့အန္တရာယ်များတဲ့ကိုရိုနာမျိုးကွဲတွေအတွက်စိုးရိမ်နေတဲ့အကြောင်းလဲ Phnom Penh လင်းစာမှာရေးသားဖော်ပြထားပါတယ်။မြန်မာနိုင်ငံဘက်ကတော့နေဆက်ကုံသွေးကြီးနဲ့တရုတ်ရဲ့ကိုဗစ်ကူးစက်မှုဒီနှစ်ခုကြာမှာဘလို့အစီအမံတွေနဲ့ဆက်ပြီးတော့လုပ်မလဲဆိုတာကိုစောင့်ကြည့်ရအောင်မယ်လို့နေဆက်စီးပွားရေးကိုမိခိုနေသူတွေကပြောနေကြပါတယ်ခင်ဗျာ။
တရုတ်နယ်စပ်ကဒီ COVID-19 ကူးစက်မှုတွေနဲ့ပတ်သက်ပြီးယောဂကာကွယ်နိုင်မှုအဆင်သင့်ဖြစ်နေပြီလားဆိုတဲ့အမေးခွန်းတွေထွက်ပေါ်နေတဲ့အခြေအနေသတင်းကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနေရာအတွက်ဒီကနေ့တောက်ကြနေ့မှာထပ်ပြီးတော့မဲပေးရွေးချယ်မှာဖြစ်ပါတယ်။ Republican အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာ Kevin McCarthy ကိုဥက္ကဋ္ဌအဖြစ်နဲ့တင်မြှောက်ဖို့ Republican လွှတ်တော်အမတ်20လောက်ကကန့်ကွက်မဲပေးနေတာကြောင့်၄ရက်မြောက်နေ့အဖြစ်နဲ့ထပ်မံမဲပေးရွေးချယ်မှာဖြစ်ပါတယ်။ Congress လွှတ်တော်ဆိုင်ရာ VOA သတင်းတောက် Catherine Gibson ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကတင်ပြပေးထားပါတယ်
။ Republican လွှတ်တော်အမတ်တို့ကတော့သူတို့ရည်တည်ချက်အတိုင်းအခိုင်အမာဆက်ရှိနေမှာပါ
။ Does it look like I'm ready to make a deal?
မင်းညာဇက်တိုက်ဆိုသလိုညှိနှိုင်းဆွေးနွေးလာကြပေမဲ့လည်း Republican ခေါင်းဆောင် Kevin McCarthy ကို Republican အနည်းစုနဲ့သာအသာစီးရနေတဲ့အောက်လွှတ်တော်ရဲ့ဥက္ကဋ္ဌတင်မြှောက်ဖို့ပါတီရင်းကလွှတ်တော်အမတ်20လောက်ကသဘောမတူဖြစ်နေတာပါ။ Conservative အလုံးကအဖြစ်တစ်ခုထွက်လာစေချင်ကြတယ်ထင်ပါတယ်လို့ Kevin McCarthy ကပြောသွားတာပါ။ရာစုနှစ်အတွင်းဖြစ်ခဲ့လာတဲ့အခုလိုအခြေအနေနဲ့ပတ်သက်လို့ Republican တွေဖြစ်တင်ဝေဖန်ခံနေရပါတယ်
။ The American people they voted for
Megan Ludua ဥဆောင်မှုတွေရှေ့ဆောင်လမ်းပြဖို့အတွက်ပြန်လည်ကြက်မှတ်ဖို့အတွက်မဲပေးခဲ့ကြတာပါ။ Republican တွေ DC ကိုသွားပြီးတော့အချိန်ပြုံးအချင်းချင်းရန်ဖြစ်နေဖို့မဲပေးခဲ့တာမဟုတ်ပါဘူး
။ McCarthy နဲ့ပတ်သက်ပြီးတော့ Conservative တွေကစိုးရိမ်နေကြတာပါ
။ McCarthy is not especially conservative.
အထူးသဖြင့် McCarthy ဟာ Conservative မဟုတ်ပါဘူး။သူကဘာသာမဲ့ဝါဒီဖြစ်ပြီးတော့ကြော်ပြောင်းသူပါ။သူ့ရည်ရွယ်ချက်က Washington အတိုင်းဝိုင်းကိုစီယုံသိမ်းသွင်းဖို့ပါ။နိုင်ငံရေးယုံကြည်မှုအပေါ်ကကြီးမယ်ဆိုရင်တော့ဒေါသထွက်စရာပါ
။ McCarthy ကိုစန့်ကျင်ကြသူတွေကထောက်ခံမှုအရာဆုံးသူကတော့ Byron Donalds ပါ။အခုလိုနှောင့်နှေးကြမ်းကြမှုဟာ American Democracy ရဲ့အတွက်အကောင့်ခိုင်မာစီတယ်လို့ Republican တွေကဆိုပါတယ
် It's not dysfunction and it's not in peril
ဟာချိုးရအောင်မဟုတ်သလိုအန္တရာယ်လည်းမဟုတ်ပါဘူးအတွေးခေါ်စိတ်ကူးစိတ်သားနေဖလှယ်တာဖြစ်သလိုလာမယ့် Congress လွှတ်တော်မှာကိုဦးဆောင်စီခြင်းနဲ့သူကိုတင်မြှောက်နိုင်ဖို့ဆောင်ရွက်တာပ
ါ Democrat တွေကတော့ Hakeem Jeffries ကို Democrat ခေါင်းဆောင်အဖြစ်တညီတညွတ်ထဲရွေးချယ်ကြပါတယ်အလွတ်တော်ဥက္ကဋ္ဌဖြစ်ဖို့လိုအပ်တဲ့218မဲပြေဖို့ဆိုရင်လည်း6မဲသာလိုအပ်တာပါ Republican တွေအနေနဲ့အဖြေပြက်ပြက်သားသားထွက်လာအောင်လုပ်ဖို့လည်းသူကတောင်းဆိုပါတယ
် My hope that today
အလွတ်တော် Republican တွေအနေနဲ့ငင်းခုန်နေတာတွေအပုတ်ချတာတွေတယောက်နဲ့တယောက်နောက်ကျောဓာတ်နဲ့ထူတာတွေရဲရလိမ့်မယ်လို့ပြောလိမ့်ပါတယ်အဲ့ဒါမှသာကျွန်တော်တို့အလုံး American လူတို့ရဲ့ထောက်ခံမှုရမှာပါ
အလွတ်တော်ဥက္ကဋ္ဌရွေးချယ်တင်မြှောက်ပြီးမှသာအလွတ်တော်လုပ်ငန်းတာဝန်တွေစတင်နိုင်မှာဖြစ်တယ်လို့လွတ်တော်အမတ်အသစ်တွေလည်းကြမ်းကြိမ်ပြီးတော့လုပ်ငန်းတာဝန်တွေစတင်ထမ်းဆောင်နိုင်မှာပါခင်ဗျာ
အမေရိကန်အလွတ်တော်ဥက္ကဋ္ဌနေရာအတွက်ဒီကနေ့တောက်ကြနေ့မှာထပ်ပြီးတော့မဲပေးရွေးချယ်မဲ့အကြောင်းသတင်းဆောင်မှာကိုအောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာ bami@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်ပေးပို့နိုင်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေနှာဆင်ရဖို့ရှိပါတယ်
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် တို့ရောဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.viewnews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နေလန်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link မှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့ January 6ရက်တောက်ကြနေ့ညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။အမျိုးသမီးအခွင့်အရေးလူအခွင့်အရေးတရားမျှတမှုနဲ့ဒန်းတူခွင့်ရေးတွေအတွက်ရှေ့တန်းကနေရွံ့ရွံ့ချွန်ချွန်အားထုတ်ကြိုးပမ်းနေကြတဲ့လူငယ်မျိုးသမီးတွေကိုဂုဏ်ပြုတဲ့နယ်သာလန်နိုင်ငံယူဝရီခရိယံအသင်းကြီးရဲ့2022ခုနှစ်အတွက် Golden Girl Awards ကိုတော့မြန်မာလူငယ်အမျိုးသမီးမတ်ဧကရီဆိုးကမကြသေးခင်တုန်းကချီးမြှင့်ခံခဲ့ရပါတယ်။ထိုင်းမြန်မာနယ်စပ်ထန်ဟင်းဒုက္ခသည်စခန်းမှာမွေးဖွားကြီးပြင်းလာခဲ့ပြီးတော့မိသားစုနဲ့အတူဒုက္ခသည်အစီအစဉ်နဲ့နယ်သာလန်နိုင်ငံမှာအခြေချနေထိုင်နေတဲ့မတ်ဧကရီဆိုးဟာဥရောပပါလီမန်မှာမြမအရေးဆွေးနွေးပြောဆိုစီရင်ခွင့် lobby pass ရထားတဲ့လူငယ်အမျိုးသမီးတူဦးလည်းဖြစ်ပါတယ်ဒီလိုပြပရောက်လူငယ်အမျိုးသမီးတူဦးရဲ့မြမအရေးကြိုးပမ်းမှုတွေအကြောင်းကိုဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထေးကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
် There's a path we must choose sometime. Stand up and fight sometimes.
မင်္ဂလာပါ။ကဲအခုလေအခုလိုမျိုးတွေ့ရတာလည်းအရင်ဝမ်းသာတယ်။အရင်ဆုံးပြောချင်တာကတော့ Matt Akery Su ကဒီအခုဒီ Netherlands နိုင်ငံ Youth Korean အသင်း YWCA ပေါ့နော်။ဒီကနေပြီးတော့ပေးအပ်တဲ့လူငယ်အမျိုးသမီးစွမ်းဆောင်ရှင်တွေကိုဂုဏ်ပြုချီးမြှင့်တဲ့ဆုလို့ပြောရမှာပေါ့နော်။ဒီနေ့အတွက် Golden Girl Awards ကိုချီးမြှင့်ခံရတယ်ဆိုတာပြရတယ်။အဲ့ဒီအတွက်အထူးဝမ်းမြောက်ဂုဏ်ပြုရဆိုတာကိုပြောချင်ပါတယ်။ Congratulations ပါ။
ကျေးဇူးအရမ်းတင်တဲ့အမဒီလိုပြောရဲအတွက်လေဒါပေမဲ့ credit ကတော့တမိတောက်ထဲယူလို့မရပါဘူးမြန်မာပြည်နိုင်ငံကလည်းတအားခုကြီးပေးတဲ့ဆိုတော့မြန်မာပြည်ကိုလည်းကျေးဇူးတင်ရမှာပဲပြောရမှာချင်းနဲ
့ဟုတ်ကဲ့ပါဆိုတော့အရင်ဆုံးပေါ့နော်ဒီစုရတာနဲ့ပတ်သက်ပြီးတော့ဒီစုဟာဘယ်လိုစုမျိုးလဲဒီစုရဲ့ထူးခြားမှုပေါ့နော် significance ဖြစ်တာပေါ့သူရဲ့ဒီထူးခြားမှုဘာကြောင့်ကိုရောဒီမျိုးချိနစ်ခံရတယ်လို့ထင်တယ်ဆိုတာကိုဒီအများသိအောင်ပေါ့အရင်ဆုံးအသိစိတ်လေးသင်ပြပေးပါလား
ဟုတ်ကဲ့ဒီစုကတော့အရင်နှစ်တည်းဆိုမှဆိုရင်ပေါ့နော် main clique ရတယ်ရတယ် main clique ကဒီရောပါပါလီမန်တို့မှာ main clique ခွင့်ရတဲ့တအားစူးစမ်းပြီးတော့လုပ်တဲ့ main clique ဖြစ်တယ်ပေါ့နော်ဥပဒေကိုပြောင်းလဲတဲ့ main clique ဖြစ်တယ်စာရေးဆရာတွေဖြစ်တယ်အဲ့လိုသူတို့ကနှစ်တိုင်းမှာသူတို့ချီးမြှင့်တာပေါ့နော်ဒီလိုထူးချောင်တဲ့စုလို့သူတို့ပြောတယ်အဲ့ဒီမှာဒီနေ့ကတော့သမီးရတယ်ရတဲ့အကြောင်းရတော့သမီးထင်တာကတော့ဒီလို main clique ခွင့်ရတဲ့ပတ်သက်ဆိုရင်သမီးကအဲ့ဒီမှာတအားကိုစိတ်ဝင်စားတယ်လှုပ်လဲလှုပ်တယ်ဆိုတော့ UN Women Orange the World campaign မှာလည်းအကူအညီခဲ့တာပေါ့နော်ဒီနေ့တလမှာဒါပေမဲ့ဟိုအဲ့ဒီ Orange the World ခုတည်းမဟုတ်ဘဲနဲ့မြန်မာပြည်ကိစ္စဖြစ်တော့လဲဒီနောက်နိုင်ငံတွေကဒီလို Netherlands လို့ဆိုရင်ပမာပြည်ကြောင်းတိတ်ပြီးတော့မသိဘူးလေမသိလဲကိုယ့်ရဲ့ career ရဲ့အစားကိုယ့်ရဲ့ဒီလိုဒီချားဟာယူရင်ပေါ့နော် main clique ခွင့်ရဲ့ဖြစ်ပါပဲဖြစ်ကိုကဒီနောက်နိုင်ငံမှာလို့ဆိုလူတာပိုတည်တယ်ပိုတည်တယ်ဆိုတော့ကိုယ့်ရဲ့တဲ့ငယ်နဲ့ကိုယ့်ရဲ့နောင်ရဲအတွက်ပိုပြီးတော့လွယ်ကူတာပေါ့နော်လူတွေတည်တဲ့အကြောင်းရင်းတစ်ခုဆိုရင်ဒါမှမြန်မာပြည်အကြောင်းရင်းကလူတွေတိတ်မသိဘူးမသိလဲဒီမြေကအဲ့ဒါစ조사ပြီးတော့လူသိအောင်ပြောတယ်ပြောတယ်ကိုကဒီလိုစိတ်မလျှော့ပဲနဲ့လုပ်တယ်ဆိုတော့အဲ့ဒါသူတို့ကရည်ချင်းတွေးလို့ပေါ့နော်သူတို့ပြောတယ်အဲ့ဒါတော့ရည်ချင်းတွေးတယ်အဲ့ဒီကြဒီလိုသူတို့အဲ့ဒီစုပေးရတဲ့သမီးယုံကြည်တာကတော့ we see you အဲ့လိုသူတို့ပြောရှင်တယ်သမီးကိုတွေ့တယ်သမီးလှုပ်တဲ့ခြင်နဲ့ဟာတွေကဂျီနီမဟုတ်ဘူးအဲ့လိုသူတို့ကကိုကစ조사ဖို့ရန်အတွက်သူတို့ကဒီလိုစုပေးတာပေါ့နော်ဆက်လုပ်ပါလို့အဲ့လို
ဆိုတော့ Netherlands နိုင်ငံမှာ Matt Akery Su ကဒါမြန်မာအရေးကိုလူငယ်မျိုးသမီးတယောက်အနေနဲ့ခြေထန်းကနေပြီးတော့မှတက်ကြွလှုပ်ရှားနေတဲ့အတွက်ကြောင့်မလို့ဒီလိုလှုပ်ရှားတဲ့နေရာမှာလဲအဲ worldwide Bami Student ဆိုတဲ့အဖွဲ့တစ်ခုဖွဲ့တယ်ဆိုတာလည်းသိရတယ်ဒီတော့ဒီအဖွဲ့ဖွဲ့ကြီးကလည်းပတ်သက်ပြီးတော့လည်းနည်းနည်းပြောပြပေးပါဒီဖွဲ့ကဘယ်လိုချိတ်ဆက်လှုပ်ဆောင်တဲ့အဖွဲ့ကြီးတစ်ခုလဲအဲဘယ်တော့ကဖွဲ့ခဲ့တာလဲဆက်တောင်ဖွဲ့ပြီးဖြစ်ခဲ့တာလဲဆိုတာလေးလည်းသိကြအောင်ပေါ့နော်အများသိအောင်နည်းနည်းလာပြောပြပေးပါ
idea ကတော့ဒီလို ICJ ကတုန်းကစတာပေါ့နော်သူပြငယ်ငယ်ကတည်းကကွာစုတအားကိုလေးစားတယ်ချစ်တယ်သူဒီလိုလှုပ်ရဲတာသူရဲ့အကြောင်းခဏခဏကြားတာပေါ့နော်ဒီလိုလူကြီးကနေပြောပြတယ်အဖေဆိုလည်းခဏခဏပြောပြတယ်ကွာစုဆိုအဲ့ဒီမှုခင်းမှရောက်တော့တမီးအဲ့ဒီအထက်ကိုဝင်ရတော့အဲ့ဒီမှာပြောင်းသူခုခုပြောင်းလဲတာပေါ့နော်ဘယ်လိုဖြစ်လို့မြန်မာပြည်ရဲ့နောင်ရေးထွက်ဒီလိုလူကြီးတွေကဒီလိုလှုပ်ကြလဲအဲ့ဒါဟာနီးအိုင်ဒီယာထွက်လာတယ်ထွက်လာတော့ Quas Su Ban Chan Ludus ကပြောတာပေါ့နော်ဒီလို next leader တကိုလာမဲ့လူငယ်တွေပေါ့နော်နိုင်ငံရေးစိတ်ဝင်စားတဲ့နိုင်ငံပြည်ထောင်ထောင်ချင်တဲ့လူငယ်တွေကိုစုပြီးတော့ program တစ်ခုလုပ်ဖို့ပေါ့နော်အဲ့ဒါနဲ့ရေးခင်းဖြစ်လာတယ်ရေးခင်းဖြစ်တော့အဲ့ဒီ Warami student ကထွက်တော့ပို့ပြီးတော့အဲ့ဒီရေးခင်းနဲ့ပို့ပြီးတော့ဒီလို diplomatic ဖက်ကနေ lobby ဖက်ကနေလှုပ်လှုပ်တယ်လှုပ်လှုပ်တော့တမိပါမြင်တယ်လဲဆိုတော့အခု
သင်္ခါဆိုလို့တစ်ခုချက်မိတင်တာကအရေးကြီးဆိုတာဆိုလိုတာကအခုဒီ2021ဖြစ်တဲ့အာဏာသိမ်းမှုနောက်ပိုင်းလှုပ်ရှားမှုကိုပြောတာလို့ထင်ပါတယ
်။ဟုတ်ကဲ့2021ရေးကြီးအဲ့ဒီတင်တာတော့ဒီလို2021 January February ကမြန်မာပြည်သွားပေါ့လေနေပြည်တော်မှာဒီလို conference လုပ်ဖို့လူငယ်တွေ conference အတွက်အဲ့ဒါ season နဲ့ season တော့အဲ့ဒီ30ရက်နေမှာပဲတင်လိုက်တယ် Instagram တို့ social media တို့မှာ9နိုင်ရကြတော့ရေးခင်းဖြစ်တာပေါ့2021ရေးခင်းဒီလိုအာနာသိန်းမှုဖြစ်တော့အဲ့ဒီဟာလေးတကိုနည်းနည်းဖက်ထားလိုက်တယ်ဒီလို Warami Student Academy အဲ့ဒါဘာ focus လုပ်လဲဆိုတော့တည်င်းတွေဒီနောက်နိုင်ငံလူတွေသိအောင်ပေါ့နော်မြန်မာပြည်ဘလို့ခြေနေရှိတာလဲဖြစ်လို့ဆိုတော့တည်င်းများဖြစ်မြန်မာလို့ဖြစ်နေတယ်ဆိုတော့ပြီးတော့လဲဒီလို accurate ဖြစ်ဘူးလေလူငယ်လဲနားလဲဖို့ခက်ခဲတာဖြစ်လို့ဆိုတော့တမီးဆိုရင်88ရင်းခင်းတော့ငမွေးလာသေးဘူးအဲ့ဒီဆိုတော့တမိုင်းကဘလို့ရှိတာလဲတော့ဘာတော့အဲ့ဒီဟာတွေကိုပို့ပြီးတော့ focus ထားပြီးတော့လိုက်ပြီးတော့စုစည်းတာပေါ့နော်အဲ့ဒီမှာနီးစဉ်းစားတယ်ဒီလိုစုစည်းပေးရင်ဘယ်လိုလုပ်မလဲတမီးချောက်ထဲနဲ့လုပ်လို့မရဘူးလေပြီးတော့မြန်မာပြည်လူငယ်တယောက်ဒီလိုတယောက်ကြီးတိုင်းလည်းလုပ်လို့မရဘူးကိုလုံးလိုအပ်တယ်ဆိုတော့အခုကအဲ့ဒီ academy တခုကိုထီထောင်လိုက်တာပေါ့နော
်အဲ့ဒါနဲ့တစ်ဆက်တည်းမြင်ချင်တာကဒီသိမ့်မကြခင်ကပဲလို့ထင်ပါတယ်ဒီဒီဘက်ပါပါလီမန်ထဲမှာမြန်မာပြည်နဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေနဲ့ပါလီမန်ထဲမှာရှိနေကြတဲ့ဟိုရေးကြီးတဲ့ပုဂ္ဂိုလ်တွေတာဝန်ရှိသူတွေဒီကိုတွားပြီးတော့ကိုကမြမရေးကိုသင်ကြားဆွေးနွေးတာတည်ယုံလုံဆိုတာတွေလုပ်နိုင်ဖို့အတွက် lobby pass ရတယ်လို့သိရတယ်
။ဟုတ်ကဲ့
pretty lobby pass ကရောဘလောက်ဒီကိုရေလှူရှာမှုတွေအတွက် block ကြီးထောက်ခံဖြစ်မယ်လို့ထင်တယ်။ဒီ lobby pass အကြောင်းလေးလည်းတော့ပြောပြပါလား
။ lobby pass ကတော့ကိုကဝင်တို့ Twitter ကဒီလို accredited ဖြစ်ပြီဆိုတော့ဒီလို mail လို့မလို့တော့ဘူးလေ။အဲ့ဆိုတော့ကိုကအလုပ်သမားတို့လိုပဲပေါ့နော်။ဒီလို European Parliament ကိုကိုကဒီလိုလိုလိုကကူနဲ့ဝင်လို့ရတယ်ထွက်လို့ရတယ်သူတို့ကကိုယ့်ကိုယ်ကိုဒီလို scan လုပ်ပြီးသွားပြီပြီးတော့လဲကိုကအဲ့ဒီ office တွေရှိတာပေါ့နော်ဒီနိုင်ငံရေးသမားတွေဒီလို Europe Parliament ကလူတွေကသူတို့အဲ့ဒီမှာထိုင်နေသူတို့ office ကိုလဲကိုယ်ကိုယ်သွားလို့ရတယ်သူတို့နဲ့coffee တောက်တာတို့ meeting လုပ်တာတို့ခွင့်ရေးရတာပေါ့အဲ့ဒီခွင့်ရေးရတော့ပို့ပြီးတော့လွယ်ကူတယ်မဟုတ်ရင်အဲ့ဒီ parliament ရောက်ဖို့ရန်အတွက်သူတို့နဲ့စကားပြောဖို့ရန်အတွက်သူတို့ရဲ့ assistant အများကြီးပဲပေါ့နော်ဆိုတော့ဒီလူနဲ့စကားပြောရမယ်ဒီလူနဲ့သူတို့နားရောက်ဖို့ကတအားခက်ခဲတယ်ပြီးတော့လဲဒီလို meeting ကိုဘာလို့လုပ်မလဲဆိုရင်လဲကိုယ်မှာ ID password ရှိတာပေါ့နော်အဲဆိုတော့အဲ့ဒါတော့တအားကိုပိုလွယ်ကူတဲ့ဟာလေးတစ်ခုဖြစ်သွားတာပေါ့ကိုကဝင်ချင်းလို့ဝင်လို့ရတယ်ကိုဗစ်ကားပြောချင်တဲ့လူကိုလဲကိုက email ပို့လိုက်နဲ့ရတာပေါ့နော်ဒီလိုခက်ခဲတယ်အများကြီးကြော်လွားသွားတာပေါ့
ဒီလိုမျိုး lobby pass ကရောဘယ်လိုလူတွေကိုပေးတာလဲဒီလိုရထားတဲ့လူငယ်တွေရောတော်တော်များများရှိလားဒါမှမဟုတ်ဟိုမြမအရေးအတွက်ဘဝသူတကြရထားတာလားတခြားရောဒီလိုရတဲ့သူတွေတော်တော်များများရှိလား
အဲ lobby pass ကတော့အဲ company ရဲ့အတွက်တချို့လူတွေရှိလားပေါ့နော်ဒီ lobby pass ရတယ် main click ခွင့်ရဖြစ်ပါဖြစ်ဒါမဲ့တမီးတီတလောက်တော့မြန်မာပြည်အတွက်တော့လွန်ခဲ့တဲ့88ခင်းတော့ lobby pass မြန်မာပြည်အတွက်ရှိတယ်လူတယောက်လားနေရလားမသိဘူးယောပမှာအခုလောလောဆယ်တော့တမီးသိချာတော့မသိဘူးဘယ်သူရှိလဲဆိုအဲတမီးတရားတော့တော့မရှိဖြစ်ရဲဆိုတော့သွားတဲ့ line တွေကနည်းနည်းကွာခြားတယ်လေညည်းခင်းမှာလူတွေကမျိုးမျိုးလိုအပ်ကြပေါ့နော်ဒီလိုစစ်ထိုင်တဲ့လူငယ်လည်းလိုအပ်တယ်လူကြီးလည်းလိုအပ်တယ်ဒီလိုဒီလိုပညာပေးတဲ့လူကြီးလည်းလိုအပ်တယ်ပေါ့နော်ဆရာသမားတွေအဲ့ဒါကွာခြားတဲ့ vision လည်းရှိတယ်ကိုကကိုရဲ့အတော်တဲ့တတဲ့နေရာဖက်မှာကိုကလောက်ကြပေါ့နော်တမီးငယ်ချင်းကတော့ lobby လောက်ချက်တငယ်ချင်းလည်းရှိတယ်ဒီ lobby pass ခုရဖို့ကရဖို့ရန်ကတော့တမီးတို့လောက်လိုက်တာကြတော့တအားကြတယ်ဒီယောပကကလုံးမဲ့ကြတယ်ပြောရမယ်ဆိုရင်လေသွားရတဲ့ stage တွေကအားများတယ်ဆိုတော့တမီးအဲ့ဒီ lobby pass ရဖို့ရန်ကခက်တော့နည်းနည်းခက်ခဲတယ်အဲ့ဒီ lobby pass ရဖို့ရန်အတွက်သူတို့တော့ကိုယ့်ကို check လုပ်တယ်ကိုကဘယ်မှာလဲလောက်ခက်တာတို့ပါတို့ဒါမဲ့တမီးကဒီလိုယောပမှာလည်းခဏခဏဝင်ထွက်ရှိနေတာလေဒီခြားဖွဲ့စည်းတဲ့နဲ့ဒီယောပလူငယ်ဖွဲ့စည်းတဲ့နဲ့ဆိုတော့အဲ့ဒါတော့နည်းနည်း difference ပေါ့
အခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့ပြီးခဲ့တဲ့2021ကစပြီးတော့ပေါ့နော်နှစ်နှစ်ကြီးပါတော့ရှိပါပြီပေါ့ဆိုတော့ဒီအာဏာသိမ်းတဲ့အဲသိမ်းတာကိုစတင်နဲ့လှုပ်ရှားတဲ့လှုပ်ရှားမှုတွေမှာလည်းလူငယ်အမျိုးသမီးတွေရှေ့လမ်းကနေပြီးတော့အများကြီးပါလာရှိပါတယ်ဆိုတော့ဒီချိန်ထဲမှာလည်းအခုလိုမျိုးမတ်အေဂရီဆိုးလို့ FIFA မှာရောက်နေကြတဲ့လူငယ်အမျိုးသမီးတွေရာလည်းပဲပုံနိုင်တဲ့နေရာနေပြီးတော့ပေါ့နော်လှုပ်နေတယ်ဆိုတာကိုမြင်နေရပါတယ်ဆိုရက်ခါကျတော့အခုလိုမျိုးဒီပြည်တွင်းပြည်ပမှာရှိတဲ့မြန်မာလူငယ်တွေနော်ကိုယ့်ရဲ့အဲတိုင်းပြည်အရေးအတွက်ပေါ့နော်ဒီလိုမျိုးပါဝင်လှုပ်ရှားနေတာတွေကဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါလဲဒီပြည်တွင်းပြည်ပလူငယ်တွေပူးပေါင်းပြီးတော့ပေါ့နော်လှုပ်ဖို့အတွက်ဘယ်လောက်ထိအဲလှုပ်ဆောင်နေရတယ်ရောရှိပါတလေဒီလိုလှုပ်ဖို့ရောဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါ
လဲဟုတ်ကဲ့အနောက်ကလူငယ်ပဲဆိုတော့လူငယ်လေဆိုရင်ဒီလိုတယောက်တည်းမဟုတ်ဘူးပေါ့နော်ဒီလိုကဘာတွားကလူငယ်တွေကနိုင်ငံဖြစ်တယ်နိုင်ငံဖြစ်တယ်ဆိုတော့တူတူလုံးလုံးမှာပဲနိုင်ငံကိုကောင်းတဲ့နိုင်ငံဖြစ်လာမယ်မြန်မာပြည်အတွက်ပြောမယ်ဆိုရင်တော့ဒီလိုစစ်အာဏာရှင်မရှိဘဲနဲ့ငြိမ်းငြိမ်းချမ်းချမ်းနိုင်ငံဖြစ်ဖို့ရန်အတွက်တော့အားရေးကြီးတယ်ဒီလိုတူတူပေါင်းလုံးမှာပဲဒီစစ်အာဏာရှင်ကိုပြောက်အောင်တိုက်လို့ရမယ်ဆိုတော့အဲ့ဒါတော့ရည်ကြီးဆုံးချက်ပဲကိုကတော့လို့ရမှာပေါ့တောင်ပေါ်တစ်ခုလို့မမြင်တော့ဘူးဒီဟာကိုယ့်ရဲ့နှလုံးသားကိုကိုနိုးဆိုတဲ့ဟာတစ်ခုဆိုတော့ကိုယ့်ရဲ့အိမ်ပြန်ရအောင်ထိတော့ကိုကလို့ရမယ်ပြန်ရအောင်လည်းစစ်တပ်ရှိနေသေးရတော့လို့ပြန်လို့မရဘူးပေါ့နော်အိမ်ကိုပြန်လို့မရဘူးဆိုတော့အခုရတဲ့စုကိုတုံးချပြီးတော့နောက်စုရလည်းရအောင်စူးစမ်းမယ်စူးစမ်းပြီးတော့ကိုယ့်ရဲ့ရည်မှန်းချက်ကတော့မြန်မာပြည်ငြိမ်းချမ်းဖို့ရန်အတွက်ဘာပဲလို့အပ်အပ်ကိုကတော့လုပ်ဖို့တော့စဉ်းသစ်ပါပဲအဲ့ဒါလူငယ်တိုင်းကိုဒီလိုစိတ်ရှိအောင်တော့တုံးဆုံရှင်နေပေါ့နော
်ဒီလိုမျိုးကြီးတမရဲဒီလိုမျိုးသင်ပေးသိသားပေးတဲ့အချက်ကို
ကျေးဇူးရမ်းတင်တယ်မှာ
Macin Future Season တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တုဒ္ဒဆုံလေးအမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့တုဒ္ဒဆုံလေးအမေရိကန်တခွင်အစည်းအဝေးမှာတော့အင်ဂျင်ယာမဲ့တွေကိုဥပဒေနဲ့မညီဘဲဖယ်ရှားတာကြောင့်ဆန်ဖရန်စစ္စကိုမြို့ကိုတရားစွဲလိုက်တာ၊သတင်းသားဖျက်ချတဲ့ဆေးလုံးတရားဝင်စတင်ရောင်းချနိုင်တာ၊အမေရိကမှာခိုလုံခွင့်ရဖို့လှေစီးလာကြသူတွေစတဲ့အကြောင်းအရာတွေကိုစူးစီးပြီးကိုအောင်အောင်ကတင်ပြပေးထားပါတယ်။
ဆန်ဖရန်စစ္စကိုမှာအင်ဂျင်ယာမဲ9800လောက်နေထိုင်နေကြတယ်လို့ခန့်မှန်းထားပါတယ်။ယာယီတဲ့ဒါမှမဟုတ်ကားတွေနဲ့နေထိုင်လာကြတဲ့ဥယျာဉ်မြင့်တက်လာပြီးကယ်လီဖိုးနီးယားမှာအင်ဂျင်မဲပြဿနာမဖြေရှင်းနိုင်တာကိုဆန်ဖရန်စစ္စကိုမှာအထင်ရှားတွေ့မြင်နိုင်တာပါ။အင်ဂျင်မဲတွေအခိုင်အမာစကန်ချနေကြတဲ့ရက်ွက်တွေမှာတော့အားလုံးကဒါကိုလက်မခံနိုင်ကြောင်းပြောကြတာကြောင့်မြို့တာဝန်ရှိသူတွေအလွယ်တကူပဲဖြေရှင်းကြတယ်လို့ဆိုပါတယ်
။ Yeah, they're definitely kicking us over down.
ကျွန်တော်တို့ဒုက္ခရောက်နေချိန်မှာပို့ပြီးဒုက္ခရောက်အောင်လုပ်တာပါ။ဒါမတရားပါဘူး။ဘလို့လုံးရမလဲတော့မသိတော့ပါဘူး။ရှိတာလေးတွေလည်းတဖြည်းဖြည်းကုန်ပါပြီ။ပြန်ရှာလို့ရပေမဲ့အချိန်ကြာကြီးလိုပါတယ်
။ Mini spare one နဲ့ဟာအင်ဂျီယာမဲရီအတွက်ခိုးလုံစရာနေရာမဖန်တီးပေးပဲအဒမဖေရှားတယ်လို့အင်ဂျင်မဲရီပိုင်ဆိုင်တဲ့ wheel chair စေခြေထုလက်ထုကွန်ပျူတာဖုန်းစတဲ့ပစ္စည်းတွေကိုလည်းယူငင်လွတ်ပစ်တယ်လို့ပြောပါတယ
် But I have definitely been threatened
တမောချင်းချောက်ပါတယ်ဒီနေရာမှာပြန်လာနေဖမ်းမယ်လို့လည်းပြောပါတယ
်လွန်ခဲ့တဲ့နှစ်စက်တင်ဘာတွင်အင်ဂျင်ယာမဲရီအရေးဆောင်ရွက်ပေးတဲ့ Coalition on Homelessness အဖွဲ့နဲ့လူပုဂ္ဂိုလ်ခုနှစ်ဦးတို့ကဥပဒေမဲ့ပြုမှုဆက်ဆံခဲ့တာကြောင့်ဆိုပြီးမြို့အုပ်ချုပ်ရေးတာဝန်ရှိသူတွေကိုတရားစွဲဆိုပါတယ်
So the lawsuit basically says that San Francisco has many options.
အင်ဂျီယာမဲ့ပြဿနာကိုဖြေရှင်းဖို့ San Francisco မှာနီလန်တော်တော်များများရှိပါတယ်။ခိုလုံဖို့နေရာတွေဖန်တီးထားမပေးဘဲနဲ့ဖန်စီရာမျိုးကအဖြေမဟုတ်ပါဘူး။ဒါဟာကူယာမဲ့ဖြစ်နေသူတွေပိုပြီးဒုက္ခရောက်စေတာကြောင့်ရက်စရာကျပါတယ်။မြို့တစ်မြို့မှာအကြာကြီးနေလာပြီးနောက်ဆုံးမှအိမ်ငန်းခါတွေဈေးကြီးလာတာကြောင့်ဘယ်မှသွားစရာမရှိတော့တဲ့အချိန်သူတို့ကိုမမြင်ချင်တာကြောင့်တခြားနေရာကိုနှင်လွတ်လို့မရပါဘူး
။ San Francisco မြို့ရှိနေကတော့ယူနီစပယ်ဝန်ထမ်းတွေဟာအခုလိုမျိုးဆောင်ရွက်ခဲ့တာမရှိဘူးလို့ဆိုရတယ်။ဒါ့အပြင်တဲထိုးနေကြသူတွေကခိုလုံရအဆောက်အဦတွေမှာနေကျင်သူတွေအတွက်နေရာဖန်တီးပေးသွားမယ်လို့လည်းပြောပါရတယ်။အင်ဂျီမဲအရေးဆောင်ရွက်သူတွေကလည်းဆန်ဖရန်စစ္စကိုအနေနဲ့ခိုလုံမှုနေရာတွေအလုံးလောက်ဖန်တီးပေးရင်ပေး မပေးနိုင်သေးရင်လေအင်ဂျင်မဲတွေသူတို့နေထိုင်ခြင်းတဲ့နေရာမှာနေထိုင်ခွင့်ပြုဖို့တရားရုံးမှာတောင်းဆိုထားပါတယ်ဒါပေမဲ့လည်းအင်ဂျင်မဲတွေလမ်းဘေးပလက်ဖောင်းပေါ်မှာစခန်းချနေထိုင်ကြတာကျန်းမာရေးစီမင်းစည်းကမ်းတွေနဲ့မညီညွတ်သလိုပတ်ဝန်းကျင်ပေါ်လဲဆိုးကျိုးတွေတက်ရောက်စေတယ်ဆိုပြီးတော့ကန့်ကွက်ကြပါတယ်
I don't want to say that someone without a home is a nuisance.
ညီစီယာမရှိတဲ့သူတွေကိုစိတ်ပျက်စရာသူတွေလို့မပြောချင်ပါဘူး။ဒါပေမဲ့လည်းသူတို့တွေကတဲထိုးပြီးအခိုင်အမာလာနေကြရင်တော့သူတွေကိုထိတ်လန့်စေပါတယ်။ဒီလိုအခြေအနေတွေကစီးပွားရေးလုပ်ငန်းတွေအပေါ်တက်ရောက်မှုရှိတယ်လို့လည်းလုပ်ငန်းရှင်တွေစီကကြားရပါတယ်
။အင်ဂျင်မဲတွေထဲမှာလူမျိုးစုံပါဝင်ပါတယ်။ပတ်ဆက်မပေးနိုင်တာကြောင့်အင်ရှင်ကနှင်ချလိုက်တဲ့အိမ်ငှားတွေဝင်ငွေကောင်းခဲ့ပေမဲ့အခုခါအလုံးမလုံးနိုင်တော့တဲ့သူတွေဆန်ဖရန်မှာကာလကြာရှည်နေလာပေမဲ့နေစရာအတီတီကျမရှိသူတွေနဲ့ရွှေပြောင်းဝင်ရောက်လာသူအစ်စ်တွေအိမ်ခန်းတစ်ခန်းပါအပါတ်မန့်ကိုတလ3,000လောက်မပေးနိုင်တဲ့သူတွေအားလုံးဟာခုကအင်ဂျင်မဲတွေဖြစ်လာတာပါ
And the larger picture is the lack of affordable housing.
ငွေနဲ့40အတွင်းတံပိုးနဲ့အင်အားတွေအလုံးလောက်မရှိခဲ့တာစောင့်မပေးထားတာကအဓိကပြဿနာပါ San Francisco မှာရေရှည်ရပ်တည်နေထိုင်ဖို့အလဲအလတ်နဲ့အလုံသမားလူတန်းစားတွေအတွက်မလွယ်ပါဘူး
2020ဇွန်လကနေ2022စက်တင်ဘာအထိအင်ဂျင်မဲရီစုနေထိုင်တဲ့နေရာပေါင်း1200လောက်ကိုရှင်းလင်းခဲ့တယ်လို့အရေးပေါ်စီမံခန့်ခွဲရေးဌာနကပြောပါတယ်။အင်ဂျင်မဲ1000ကျော်တဲ့က54ရာခိုင်နှုန်းဟာအစိုးရစီစဉ်ပေးတဲ့ခိုးလွန်ရာနေရာတွေမှာနေဖို့ငြင်းဆန်ခဲ့ပြီး46ရာခိုင်နှုန်းကတော့လက်ခံခဲ့တယ်လို့ဆိုပါတယ်။ခုခါအင်ဂျင်မဲ900လောက်ကိုနေစရာစီစဉ်ပေးထားပေမဲ့လည်းသူတို့နေကျင်တဲ့နေရာမှာပဲနေကြတာပါ။အင်ဂျင်မဲပြဿနာကိုဖြေရှင်းဖို့ San Francisco အနေနဲ့နေ့စဉ်ဒေါ်လာ682တန်းသုံးဆွဲပေမဲ့အင်ဂျင်မဲအရေးဆောင်ရွက်သူတွေအင်ဂျင်မဲတွေလုပ်ငန်းရှင်တွေရက်ွက်တွေနေထိုင်သူတွေအားလုံးဟာဒီကိစ္စနဲ့ပတ်သက်ပြီးတော့မကြေမနက်ဖြစ်နေကြသေးပါခင်ဗျာ။ဒရီသားဖြတ်ချတဲ့ဈေးမက်ဖက်ပရက်စတုံရောင်းချဖို့ FDA အမေရိကန်အစားအသောက်နဲ့ဆေးဝါးကုတ်ကဲဌာနမှဈေးဆိုင်တွေကခွင့်ပြုချက်ရယူရမှာပါ။ခွင့်ပြုချက်ရရင်တော့သက်ဆိုင်ရာကျန်းမာရေးဝန်ထမ်းတွေစီကနေဆေးဝယ်ခွင့်လက်မှတ်ရထားသူဆေးလိုအပ်သူတွေကိုရောင်းချနိုင်ပါတယ်။ကိုဝင်ဖြတ်ချတဲ့ဆေးအန်ဒီရဲ့ဘေးတွက်ဆိုးကျိုးနဲ့ပတ်သက်ပြီးတော့2021ဒီဇင်ဘာမှာပြောင်းလဲလျှော့ချဖို့ FDA ကအစိုးရပိုင်းကကြေညာထားတာပါ။ဒီဆေးနဲ့ပတ်သက်ပြီးတော့2000ခုနှစ်ကတည်းကသုံးစွဲခွင့်ပြုခဲ့ပေမဲ့ကယောဂါကာလအတွင်း2021ခုနှစ်မှာအစိုးရကဒီခွင့်ပြုချက်ကိုယာယီပြန်ရုပ်သိမ်းခဲ့ပါတယ်။တချို့ကတော့ဆေးကမ်းတွေမှာတခြားတိုင်ပင်ပြီးမှဆုံးဖြတ်ပါတယ်။
I have 13 children.
ကျမမှာကလေး73ယောက်ရှိပါတယ်။အခုလို Camelback Family Planning ဈေးကမ်းကိုရှာတွေ့တာအရင်ကဝမ်းသာပါတယ်။သူတို့သာမရှိရင်ကျမဘယ်နေရာသွားပြီးတော့ဘာလုပ်ရမယ်မှန်းတော့မသိတော့ပါဘူး
။တရေသားဖြတ်ချတဲ့ဈေးထုတ်လုပ်တဲ့ Dango Laboratories, Gen Bio Pro Company ကြီးနှစ်ခုကအစိုးရစီကခွင့်ပြုချက်ပြန်လည်လျှောက်ထားခဲ့ပြီး FDA စီကအခုအခါခွင့်ပြုချက်ရခဲ့တာပါ။မက်ဖက်ပရက်စတုံအမှတ်တစိမက်ဖက်ပရက်စ်နဲ့တခြားဈေးသက်သာပြီးတော့ဆေးအာနိသင်2ရဲ့ဆေးမျိုးစားတွေကိုဆေးဆိုင်တွေနဲ့ဆေးအကြောင်းအသေးချာတည်တဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဖြန့်ဖြူးအသုံးပြုခွင့်ပေးရနိုင်တယ်လို့ FDA website မှာကြေညာထားပါတယ
် The 14th Amendment guarantees
the right ဖွဲ့စည်းပုံဥပဒေအပိုင်14မှာလူတွေဟာကိုယ်ခန္ဓာကိုယ်နဲ့ပတ်သက်ပြီးမလုပ်မယ်မလုပ်ဘူးဆိုတာကိုဆုံးဖြတ်ခွင့်ပေးထားပါတယ်ပြည်ထောင်စုပြည်နယ်ဖွဲ့စည်းပုံဥပဒေအရဓာတ်တွေကိုခွင့်ပြုထားပါတယ်
မက်ဖက်ပရက်စ်ကိုကိုဝင်သတင်းပတ်ဆက်ပတ်အတွင်းတရေသားဖြတ်ချရမှာသုံးတဲ့မစ္စပရိုစတိုးစီးနဲ့ပေါင်းဆက်ထုတ်လုပ်ထားတာပါအမေရိကန်တရားရုံးချုပ်ကကိုဝင်ဖြတ်ချခွင့်ကိုအတိမတ်ပြုတဲ့1983ခုနှစ်ရိုဗီဝိတ်စီရင်တုံးကိုမနစ်ကဖြတ်သိမ်းလိုက်ပြီးတဲ့နောက်ခုကပြည်နယ်တချို့မှာကိုဝင်ဖြတ်ချခွင့်တရှိထားရတယ်။အဲဒီပြည်နယ်တချို့မှာမက်ဖက်ပရက်စ်ကိုဝင်ဖြတ်ချတဲ့ဆေးအပေါ်အနီးကပ်စောင့်ကြည့်နေကြပါတယ်။ခုကဈေးဆိုင်တွေကသူတို့ဆိုင်မှာတင်ပြီးတော့ရောင်းချဖို့လိုအပ်တဲ့ဒီစီမင်းစည်းကမ်းတွေကိုကြီးစုသုံးသပ်နေကြောင်းပြောပါရခင်ဗျာ။အမေရိကန်ပြည်အောင်စုမှာကိုလွန်ဘင်းရဖို့တောင်ပိုင်းမက္ကဆီကိုနယ်စပ်ကန်နယားကိုဖြတ်ပြီးခြေချင်းလာကြရုံသာမကရေလန်းကနေဝင်ရောက်လာသူတွေလည်းရှိပါတယ်။လွန်ခဲ့တဲ့သတင်းပတ်ကလေးကဆိုရင်ကျူဘာနိုင်ငံကဝင်ရောက်ရွှေ့ပြောင်းလာသူ900ကျော်ရှိပြီးဒါဟာဆိုရင်အတော်များတဲ့ပမာဏထဲမှာပါဝင်ပါတယ်။ဖလော်ရီဒါပြည်နယ်မာရသွန်မြို့ကထင်းထင်းဆန်တာမှာခုကရွှေပြောင်းဝင်ရောက်သူ2000လောက်ကိုထိန်းသိမ်းထားပါတယ်။ AB သတင်းဌာနကသတင်းတောက်တွေကချန်စီယိုဝင်တွင်ကရွှေပြောင်းဝင်ရောက်လာသူတွေနဲ့ဆက်သွယ်မေးမြန်းမှုစူးစမ်းရမှာမေကြားဆောင်ဝန်ထမ်းတွေကတားဆီးခဲ့တယ်လို့ဆိုပါရယ်။ကန္နရာကိုဖြတ်တန်းလာကြသူတွေလိုပဲရေလန်းကနေလှေစီးပြီးတော့ဝင်ရောက်လာသူထောင်ထဲချီလဲပင်လယ်ပြင်မှာပျောက်ဆုံးကုန်ကြလေရှိပါရယ်။အော်တိုဘာ10ရက်နေ့ကလေးကဆိုရင်ရွှေပြောင်းဝင်ရောက်လာသူ4200လောက်ကိုအမေရိကန်ကန်ယူရန်ဆောင်တက်ကတားဆီးပြီးတော့နောက်ကျောင်းပြန်လည်ခိုင်းခဲ့ပါရယ်ဒါပေမဲ့လည်းအမေရိကန်ပြည်အောင်စုကိုဝင်ရောက်လာနိုင်သူတွေလည်းရှိပါတယ်ခင်ဗျာ
အောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်ပါရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှာမှာတော့2022ခုနှစ်ထူးခြားတဲ့အာကာသသိပ္ပံတွေးရှိချက်များအပိုင်း၁ကိုတင်ဆက်ပေးထားပါရယ်။နဂရပညာရှင်ဒေါက်တာဝင်းသာထွေးကိုဒေါက်ခင်မျိုးသက်ကအမေးအမြန်းတင်ပြထားပါရယ်။
2022ခုနှစ်မှာဒီသိပ္ပံပညာနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေအများကြီးရှိခဲ့ပါတယ်။အဓိကကတော့နက္ခတ္တဗေဒတွေ့ရှိချက်တွေပေါ်မူတည်ပြီးတော့အပြောင်းအလဲတွေအများကြီးဖြစ်လာနိုင်တယ်လို့လူတိုင်းကပြောနေကြပါတယ
်။ဒါကြောင့်ပါလဲဆက
်2022ခုနှစ်မှာဒီ astronomy လို့ခေါ်တဲ့နက္ခတ္တဗေဒပညာဘက်ကနေကြည့်ရရင်အောင်မြင်မှုရတဲ့လားတော်တော်လေးရခဲ့တယ်အဓိကတော့ဘာလဲဆိုတော့ကျွန်တော် James Webb Telescope လို့ခေါ်တဲ့ Telescope ကြီးကိုကမ္ဘာကနေပြီးတော့ဟာမိုင်တပ်တန်းလောက်မှာရှိတဲ့နေရာမှာနေနဲ့စန့်ကျင်ပဲဒီနေရာမှာတို့ထားနိုင်ခဲ့တယ်။ဒါကြောင့်မို့လို့လည်းကျွန်တော်တို့အဝေးဆုံးမှာရှိတဲ့ဒီ Galaxy လို့ခေါ်တဲ့ကျယ်စုကြီးတွေနောက်တစ်ခါအနီးရောက်ရောင်ကြီးကိုသုံးပြီးတော့ Visible Light လို့ခေါ်တဲ့ရိုးရိုးမျက်စိနဲ့မမြင်နိုင်တဲ့အနီးရောက်ဆိုင်တွေကိုသုံးချပြီးတော့အခုတော့မမြင်ဘူးလေတဲ့ galaxy တွေကျယ်စုတွေကျယ်ရီမွေးဖွားတာတွေနောက်တစ်ခါတခြားအဆိုင်ခဲတွေကိုတော်တော်များများတွေ့ရှိလာတယ်။ဒါတွေ့ရှိချက်ကလည်းဒီ James Webb Telescope ကြီးတင်လိုက်တာနဲ့အမြင်ကကျွန်တော်တို့ငကိုသိထားတဲ့ယူဆထားတဲ့ theory ရာနည်းနည်းပြန်ပြောင်းရမလို့ဖြစ်နေတယ်ပြန်ပြီးတော့မုန်းမာမယ်ပုံစံမျိုးတွေ့လာတယ
်။ဘာ theory ပါလဲဆရာ?
ဒီလုံငန်းနဲ့နှစ်ပေါင်း 13.8billion years ago the big bang ဆိုရဟာကြီးအိစာကြီးဖြစ်လာတယ်ပေါ့အဲ့ဒါဖြစ်လာပြီးတော့နောက်တစ်ခါနှစ်ပေါင်း3,800,000လောက်မှာပထမဆုံးဒီအာဂါဒါကြီးကဟိုပထမ big bang ဆိုရဟောကတော့လေဟို energy တွေစွမ်းအင်တွေအပူတွေအရမ်းများတော့အဲ့ဒါကြီးကတော့ကူးတောင်းဖြစ်ပြီးတော့စပြီးတော့ပထမဆုံး atom တွေprimitive atoms တွေ hydrogen atom helium lithium စသဖြင့်ဖြစ်လာပေါ့ဖြစ်နေဆိုလို့ရှိရင် तू อ่ะအားစားပြီးတော့အလင်းပိတ်နေရတယ်အလင်းတွေစပြီးတော့ထွက်လာတာပေါ့အခုကဘာလို့တွေ့ရှိလဲဆိုတော့ hydrogen တွေဖြစ်လာပြီး helium ဖြစ်လာဆိုရှင် gravitational ဆိုရင်မြေဆွဲအားကြောင့်မလို့ကျွန်တော်ကျယ်တွေဖြစ်လာတယ်ဒါကျယ်တွေကလည်းတစ်ခုနဲ့တစ်ခုစုပြီးတော့နှစ်သန်းပေါင်း900လောက်ကြာမှ galaxy တွေဖြစ်တယ်ဆိုတော့ theory ရယူဆထားခဲ့တာပေါ့အခုဆိုရင် galaxy အများကြီးတွေ့တာအဝေးဆုံးမှာရှိတဲ့ galaxy ကိုတွေ့တယ်အဲ့လိုမျောမှန်းထားတဲ့ galaxy အများကြီးတွေ့နေတယ်ပြီးတော့ galaxy ကလည်းဝေးနေနေသူကအရှင်ဟိုမြန်မြန်နဲ့တွားနေနေတယ်ဖြစ်တယ်ကြောင့်မလို့အခုကဒီလိုမြားများ galaxy တွေဟာအချိန်တိုတင်းမှာဘာဖြစ်လို့ဖြစ်ရတာလဲဆိုတော့သူကမေးစရာရှိပါတယ် theory ကအမျိုးမျိုးပေါ့လေဟိုဘာဖြစ်နိုင်လဲဆိုတော့အခုကစတွေ့ရှိချက်ဆိုတော့မျိုးမျိုး user ချက်တွေပြီးတာပေါ့ဒီထက်က user ချက်အများကြီးတွေကတခုဟာဘာပြောလဲဆိုတော့ဒီ hydrogen atom ပြီးမှပြန်ပြီးတော့မှဒီစုစည်းပြီးတော့မှမြေဆွေးရအောင်လို့ကျယ်တွေဖြစ်တဲ့အစားကျယ်တွေမပေါ်ခင်မှာရေခဲတွေစဖြစ်တယ်လို့သူကယူဆတယ်အဲ့ဒါလည်းဒီ physical chemistry ရဆိုလို့ရှိရင်သူကျွန်တော်တို့ဟိုမှာလေစောင်းထဲမှာနှင်းခဲတဲ့လိုမျိုးပေါ့သူတို့ကဟိုယူဆထားတာဒီမှာဒီ carbon တို့ oxygen တို့ nitrogen တို့ကဒီ methane တို့ကလေးဘူးပေါင်းပြီးတော့အေးသွားတော့အေးရချိန်မှာသူတို့စပြီးရေခဲကစပြီးတော့အဆိုင်ခဲအနေနဲ့ပေါ်တာလေလို့သူကယူဆတယ်ဆိုတော့အခုဥစားဒါကဒီဘိတ်လိုပေါ့လေအခုချိန်ထိတွေ့ခါစားလေးဖြစ်လို့တရားမလို့အကောင်လုံးကစွင်းနေပြီးတော့နှိမ့်နိုင်နေကြတော့လေ့လာနေကြတော့ဖြစ်လို့ကြောင်းမလို့အဲ့တော့ဒီတစ်နှစ်နှစ်နှစ်အတွင်းမှာပဲကျွန်တော်တို့ကဘိတ်ဘန်သီအိုကြီးကနှစ်လုံငယ်တဲ့ 13.8 billion years တည်းကစပြီးတော့ပါလားပောက်ကွဲမှုဖြစ်တယ်လို့အေးတို့တော့ပောက်ကွဲမှုတော့မခေါ်သင့်ဘူးပေါ့လေအမှားတော့အချိန်နဲ့နေရာစပြီးတော့ပြန်ကားမှုဖြစ်တယ်လို့ပဲပြောရမှာပေါ့ဆိုတော့အဲ့ဒါကိုကျွန်တော်တို့ကဟိုတော်တော်လေးကိုပြန်ပြီးတော့ modify လုပ်ရမယ့်အချိန်မျိုးကို debate လုပ်နေကြတယ်သူက
ကြီးကဒါ James Webb ဒီ telescope ကိုအာဂါတတိမှန်ပြန်ကိုတင်လိုက်နိုင်တဲ့အကျိုးဆက်ပေါ့နော်ဆရာ
ဟုတ်တယ်အဲ့ဒါအဲ့ဒါလေပါလို့ဆိုတော့ theory ဆိုတာလေအခုတွေ့တယ်နောက်တစ်ခါနောက်ထပ်ထပ်တွေ့ရပုံမှန်မှုတည်ပြီးတော့ပြန်ပြီးတော့မွမ်းမံရမယ်ပြုပြင်ရမယ်ပြီးရင်ပြန်ပြီးသီအိုရီအသစ်စာထုတ်ပြန်ပြီးပြောင်းရမယ်ဒါကတော့အများကြီးသီအိုရီဆိုတာပြောင်းလဲရှိနေတာပဲ တော့ဒါတွေကကျွန်တော်တို့ကအရန်ကိုဟိုစိတ်ဝင်စားစရာကောင်းတဲ့အချက်လက်တွေပဲများများတွေးရှိလာလေးတွေအနည်းရောက်ရောင်ကြီးရကျွန်တော် redshift ဆိုရလေအနည်းရဲ့ line ရွေးရှားမှုပေါ်မူတည်ပြီးတော့ block ရှိ galaxy နည်းနည်းတွေပဲ block ရှိနည်းနည်းတွားရမူတည်ပြီးတော့အခုကတို့တို့ထင်တာကဒါမျိုးကိုအဆိုင်ခက်တွေ့ရဆိုရငကိုရီးယားပဲ university ဆိုရစက်ကြဝဠာကြီးကအများကြီးရှိနေတာအဲ့လိုမျိုးဖြစ်နေတယ်ဆိုတော့အခုလောကတမတော် 13.8 billion years ဆိုတာပြန်ပြီးတော့စမ်းစစ်ရမယ်ပုံစံဖြစ်နေတယ်အဲ့ဒီအချိန်ထဲမှာဖြစ်တလားဒါမျိုးအဲ့ဒီအချိန်မတန်ခင်နေ့ကပဲအများကြီးရှိနေတလားဆိုတာမျိုးတွေမျိုးကထုတ်ဆောင်ဖြစ်လာတယ်ဟုတ
်ကဲ့ပါဆရာဆရာဒီတွေ့ရှိချက်ကဒီအတွက်အရင်အရေးပါတယ်ပေါ့နော
်ဟုတ်ကဲ့ဟုတ်
ကဲ့အဲ့တော့ဒီ2022ခုနှစ်ထဲမှာထူးခြားတာတစ်ခုကကဘာကိုအကာအကွယ်ပေးဖို့ပေါ့နော်ကဘာကိုတကယ်လို့များအပြင်ဟန်နေပြီးတော့အုတ်ကပြန်နေလာတိုက်လို့ရှင်ဘလို့ကာကွယ်မလဲဆိုတော့ဒီကိုအဲ့ဒါကိုဆန်းသက်တာလဲအောင်မြင်တယ်လို့ဟိုသိရပါတယ်ဆရာအဲ့ဒါလည်းပြောပြပေးပါ
ဟုတ်ပါတယ်အဲ့ဒါတော့ဘာလို့ပါခေါ်လဲဆိုတော့လေအုတ်ကပြန်ဒဇုံပေါ့ပြောမှာဘာကြောင့်ဆိုတော့ double ဆိုတာဒဇုံဖြစ်နေတာအလဲမှာအုတ်ကပြန်တစ်ခုပြန်နောက်တော့အုတ်ကပြန်ပတ်နေတော့အခုကဘာလို့လဲဆိုတော့တကယ်လို့များကဘာကိုဥက္ကပြန်နေကြာလာတယ်တကယ်လို့အဆိုင်ခဲကြည့်တဲ့ဥက္ကပြန်နေကဘာကိုတိုက်မိမယ်ဆိုရင်ကဘာကိုအန္တရာယ်ဖြစ်နိုင်တယ်ဒီကြောင့်မလို့ကြိုတင်မိကွယ်နေနဲ့ဝင်လာနေနဲ့ဟာလာကိုကလည်းဒီကနေပြီးတော့ဟိုသူတို့ကလည်းလမ်းလွှဲနိုင်တဲ့အခြေအနေရှိရဆိုရင်လမ်းလွှဲနိုင်ဖို့အတွက်ကိုဒုံးမြန်နေလှုပ်ပြီးတော့ဝင်တိုက်ပြီးတော့လမ်းကြောင်းပြောင်းဖို့အစီအစဉ်လုပ်ထားတဲ့ဟာကြီးရှိပါတယ်ဒါလည်းအစီအစဉ်အများကြီးတွေကတခုပေါ့လေအဲ့အတွက်ကိုစတဲ့မူကအခုကအခွင့်အကောင်းတစ်ခုအနေနဲ့ဩကာပြန်တစ်ခုပတ်နေတဲ့ဟာကိုတွေ့တဲ့အခါကျတော့သူအဲ့ဟာကိုဒုံးမြန်နဲ့လှုပ်လိုက်ပြီးတော့ဒီပတ်နေတဲ့ဂျိုတိန်ကိုတိုက်ကြည့်လိုက်တာတိုက်ကြည့်ခြင်းအဖြစ်လမ်းကြောင်းဘလောက်ပြောင်းသွားလဲဆိုတော့ကြည့်ရအောင်ကြည့်ခြင်းအဖြစ်ကာတို့ဘလောက်ထိအတိတိကျကျတိုက်နိုင်လဲပြီးတော့တိုက်တဲ့အတွက်ကြောင့်မလို့ဘလောက်အင်အားတိုးရမလဲနောက်တစ်ခါဘလောက်ထိလမ်းကြောင်းပြောင်းတာပြောင်းလဲမှုပါအကျိုးသိအောင်မှုရှိမလဲဆိုတော့ဒါလေ့လာတာဆိုတော့အဲ့ဟာအောင်မြင်စွာဟိုစောစောင့်နေရတယ်ဒါကိုကြည့်ခြင်းအဖြစ်ကျလို့များအန္တရာယ်ပြနေတဲ့ပုဂ္ဂပြန်နေလာမယ်ဆိုလို့ရှိရင်ဘလို့ကြီးရနေမုံမာမယ်ဘလောက်အင်အားရှိတဲ့ဒုံးမြန်နေနဲ့တိုက်ရမယ်ဘယ်အချိန်တိုက်ရမယ်သာဖြင့်ဘလောက်ထိလမ်းကြောင်းပြောင်းထားမယ်ဆိုရက်တွေ့ချက်မှုတွေကိုအောင်မြင်စွာကဘာကိုကာကွယ်နိုင်မယ်လို့ကျွန်တော်ယူဆပါတယ် great achievement ဒါတိုက်ပြီးတော့အောင်မြင်မှုတည်ရမယ်ကျွန်တော်ရွေးရှားနေတဲ့ပတ်နေတဲ့ဂျိုတစ်ခုကိုဒုံးမြန်နဲ့လမ်းပြပြီးတော့လမ်းကြောင်းပြောင်းအောင်လုပ်နိုင်မယ်ဆိုတာဟာသိပ္ပံပညာရှင်တွေအာဂတ်သိပ္ပံပညာရှင်တွေရဲ့အမေမူဒီတရားပါလေ
ဒေါက်တာဝင်းတာထွေးပါနောက်တစ်ပတ်သိပ္ပံနဲ့ဤပညာကဏ္ဍမှာ2020နှစ်အောင်မြင်မှုဒုတိယပိုင်းကိုတင်ပြပေးဖို့ရှိပါတယ်နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်မယ်နော
်ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလှည့်ပြောပြပေးပါမယ်ရှင်
ပြခဲ့တဲ့2022ခုနှစ်အတွင်းကွယ်လွန်ခဲ့တဲ့ကမ္ဘာပေါ်ကထင်ရှားတဲ့လူပုဂ္ဂိုလ်ဆက်ရောက်ရဲ့စီးရင်ထဲမှာစစ်ကောင်စီကကွပ်မျက်ခဲ့တဲ့လွှတ်တော်မဲ့ဟောင်းလည်းဖြစ် hip hop ဆိုတော့တူလည်းဖြစ်တဲ့ကိုဖြိုးစီရတော်ပါဝင်ပါတယ်အမေရိကန်အခြေစိုက် Council on Foreign Relations တက်သည့်ပညာရှင်များအဖွဲ့ကထုတ်ပြန်တဲ့ဒီစီးရင်မှာဇပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအားပြီးဗြိတိန်ပြည်မကြီးအဲလီဇာဘက်ဆိုဗီယက်ပြည်ထောင်စုခေါင်းဆောင်ဟောင်းမီခေးဂိုဘာချော့ဖ်တရုတ်သမ္မတဟောင်းဂျန်စီမင်းတို့လည်းပါပါတယ်တချို့ကကဘာကြီးမှာအပြောင်းလဲတွေဖြစ်အောင်ကောင်းကျိုးပြုခဲ့ကြတဲ့သူရဲကောင်းတွေဖြစ်တယ်လို့တချို့ကတော့အကြမ်းဖက်မှုတွေနဲ့မကောင်းမှုတွေကြောင့်နာမည်ဆိုးနဲ့ကြော်ကြားသူတွေဖြစ်တယ်လို့ Council on Foreign Relations အဖွဲ့ကပြောပါတယ်။ကိုဖြိုးစီရတော်ကတော့ကဘာကြီးကိုပုံမကောင်းမှုအောင်ကြိုးပမ်းခဲ့သူတယောက်ဖြစ်နေဖော်ပြထားပါတယ်ရှင်။အမေရိကန်လွှတ်တော်မှာအောက်လွှတ်တော်ဥက္ကဋ္ဌရွေးချယ်မှုမဲခွဲမှုတွေသုံးရက်ဆက်တိုက်မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့တောက်ကြနေနေခင်ပိုင်းမှာလွှတ်တော်အမတ်တွေနောက်တစ်ချိန်ထပ်ပြီးတော့မဲပေးကြဖို့ရှိပါတယ်။ California ပြည်နယ် Republican အောက်လွှတ်တော်အမတ် Kevin McCarthy ကိုအောက်လွှတ်တော်ဥက္ကဋ္ဌပြည်ရွေးချယ်မှုအကြိမ်ကြိမ်အဆိုပြုမဲပေးခဲ့ကြပေမဲ့လို့ Republican Conservative အမည်ပြင်းထန်တဲ့အမတ်၁၀ယောက်လောက်ကဆက်ပြီးတော့ကန့်ကွက်နေတာကြောင့်လိုအပ်တဲ့မဲရည်တွေမရဘဲဖြစ်နေတာပါ။တရုတ်နိုင်ငံမှာတော့ COVID-19 ကူးစက်မှုတွေတနေ့တခြားပိုဆိုးလာနေတာနဲ့အမျှဘေကျင်း၊ရှန်ဟိုင်းအပါအဝင်တရုတ်မြို့ကြီးတွေမှာဆေးရုံအရေးပေါ်ဆောင်တွေမှာကိုဗစ်လူနာတွေပြည်နေပါတယ်။မကြခင်ကြာရောက်မဲ့တရုတ်နှစ်တစ်ကူအားလည်းရမှာနိုင်ငံသားတွေအများပြားခီးသွားလာဖို့ရှိနေတာကြောင့်ကူးစက်မှုတွေပိုဆိုးလာနိုင်တဲ့အပေါ်မှာလည်းစိုးရိမ်နေကြပါတယ်ရှင်။
တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.